From the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ13ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇုံလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးနဲ့ဟာမတ်စ်တို့ဂါဇာမှာတိုက်ပွဲတွေပြင်းထန်နေပါတယ်။အင်ဒိုနီးရှားကအီဗူမီတောင်ပေါက်ကွက်မှုဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကပေးတဲ့အကူအညီတွေကိုလုံခြုံရေးအခြေအနေအရဆိုင်းငံ့ထားပါတယ်။ဒီသတင်းတွေအပအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မတ်စုမွန်နဲ့အတူတင်ပြပေးပါမှာခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းမြင်းမှုမြို့နယ်ကဖုန်ကြီးကျောင်းတစ်ကျောင်းထဲမှာထွက်ပြေးခိုလုံနေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေအပအဝင်အရသာပြည်သူ30ကျော်ကိုစစ်ကောင်စီတပ်နဲ့ပြူစောထီးတွေကပစ်ခတ်တပ်ဖြတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်ပြောပြတာက
နောက်တစ်ခါမင်းတို့ရွာကိုဒူဝါတတ်မှာတို့ပြောသွားတာဒုတိယတတိယကျွန်တော်တို့ရွာကိုထက်ဝင်ပြီးရှို့တာပေါ့ဗျာပြီးရှို့ပြီးတော့လူတွေပါအကုန်တတ်သွားတာတို့က
ဒီသတင်းအပြည့်စုံနဲ့အတူတနင်္လာရီတိုင်းတဝဲမြို့အဝင်စစ်ဆေးရေးဂိတ်တစ်ခုကို PDF ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ပစ်ခတ်ခဲ့တဲ့သတင်းနောက်ကချင်ပြည်နယ်တွင်းကမန်စီနဲ့မိုးမောက်ပါဝင်ကုံတယ်ရေးအရရေးပါတဲ့မြို့တွေကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဆက်ပြီးတော့တည်ယူနိုင်မှုစ조사နေတဲ့စစ်ရေးအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့အတူပြောပြပေးပါမယ်ရှင်။
အစ္စရေးနဲ့ဟာမတ်အကြားဂါဇာတောင်ပိုင်းမှာရှိတဲ့ရာဖာမြို့အပါအဝင်ဂါဇာကမ်းမြောင်မှာဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ပွဲတွေပြီးသွားတဲ့အခါပါလက်စတိုင်းဒေသတစ်လျှောက်မင်းမဲ့စရိုက်ဖြစ်လာမှာဆိုရင်လည်းအတွက်လူဦးရေထူထပ်တဲ့ရာဖာမြို့ကိုဝင်ရောက်တိုက်ခတ်ခြင်းမပြုဖို့အမေရိကန်ကသတိပေးနေတဲ့ကြားကပဲအစ္စရေးရဲ့ခြေလျင်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေတာပါ။ရာဖာမြို့ဟာဟာမတ်တို့ရဲ့နောက်ဆုံးခြေကုပ်စခန်းမြို့ဖြစ်တယ်လို့ဆိုပါတယ်။ဂါဇာကမ်းမြောင်မြောက်ပိုင်းဒေသတွေမှာလည်းတိုက်ပွဲတွေဖြစ်ပေါ်နေတဲ့အကြောင်း AFP သတင်းမှရေးပါတယ်။ဂါဇာမြောက်ပိုင်းဂျဘလီယာဒုက္ခသည်စခန်းနဲ့ဇိတ်ထွန်းအရတ်တီအပါအဝင်ရာဖာမြို့အရှိတ်ဘက်ပိုင်းမှာရဟန်းရင်နေတဲ့လေကြောင်းကနေတက်ခိုက်တာအမြောက်တင်နဲ့ပြစ်ခတ်တာတွေရှိခဲ့ကြောင်း AFP မှာရေးပါတယ်။အခုလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ရာဖာကနေထွက်ပြေးလာသူဒုက္ခသည်36,000ရှိနေပြီဖြစ်ပြီးဒီလူတွေအတွက်ဘေးကင်းလုံခြုံတဲ့နေရာမရှိတော့အောင်ဖြစ်နေပြီလို့ဂါဇာကပါလက်စတိုင်းနေအရေးကိုကူညီဆောင်ရွက်ပေးနေတဲ့ကုလသမဂ္ဂအေဂျင်စီ UNRWA ကပြောပါတယ်။မနေ့ပြန်မေလ14ရက်နေ့မှာကြာရောက်တဲ့အစ္စရေးလွတ်လပ်ရေးနေမတိုင်ခင်တိုက်ပွဲတွေပြင်းထန်နေတာပါမနေ့အောက်တိုဘာ9ရက်နေ့မှာဟာမတ်စ်ကအစ္စရေးကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ခဲ့တာအခုဆိုရင်9လကျော်လာပြီဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံဘက်ဂရော့ဒေတာတွင်ကလောင်စာဆီတူလောင်ယုံနဲ့လျှက်စစ်တားပေးဌာနတွေကိုတိုက်ခိုက်ခဲ့တယ်လို့ယူကရိန်းလုံခြုံရေးအရာရှိတွေရဲ့ဒီကနေ့ပြောကြားချက်ကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်။နှစ်နိုင်ငံနယ်စပ်ဒေတာတစ်လျှောက်မှာရှိတဲ့ပြစ်မှတ်တွေကိုနှစ်ဖက်စလုံးကပြီးခဲ့တဲ့သတင်းပတ်အနည်းငယ်တွင်ကအရှိန်မြင့်ပြီးတော့တိုက်ခိုက်လာနေကြတာမှာတော့ယူကရိန်းရဲ့လောင်စာစွမ်းအင်ဆိုင်ရာအခြေခံအဆောက်အဦတွေလည်းတော်တော်လေးကိုအထိနာခဲ့ပြီးဖြစ်ပါတယ်။ယူကရိန်းရဲ့အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်လို့ဘက်ဂရော့ဒေတာမှာရှိတဲ့ရုရှားတာဝန်ရှိတဲ့ဘက်ကတော့သတင်းတစုံတရာထုတ်ပြန်ခြင်းမရှိပါဘူးဒါပေမဲ့ Lipix မြို့မှာရှိတဲ့ဒေတာအုပ်ချုပ်ရေးမှုကတော့လျှက်စစ်တအားဖြန့်ချီရေးဌာနထိခိုက်ပျက်စီးသွားတယ်ဆိုတာကိုထုတ်ဖော်ပြောဆိုပေမဲ့တခြားအသေးစိတ်ကိုတော့ထည့်သွင်းဖော်ပြတာမရှိပါဘူးဒီတော့တွေ့မှာပဲယူကရိန်းတို့ပြစ်လွှတ်လိုက်တဲ့ drone ယင်30နဲ့ဒဇင်းနဲ့ဒုံးကျည် 16 ဆင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်ဆိုတာကိုရုရှားကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ယူကရိန်းတို့ကနှစ်နိုင်ငံနယ်စပ်မှာရှိတဲ့ဘယ်ဂိုရော့စ်ဒေသကိုပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလို့လည်းဆိုပါတယ်ရှင
်။တောင်တရုတ်ပင်လယ်ပြင်ထဲပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကတခုဖြစ်တဲ့ဆာဘီနာရှိုးကျွန်းမှာတရုတ်နိုင်ငံကတည်ဆောက်ရေးလုပ်ငန်းတွေမလုပ်နိုင်အောင်ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကစောင့်ကြတားဆီးသွားမယ်လို့တင်းနှလာနေမှာပြောပါတယ်။တရုတ်ကကျွန်းစုတစ်ခုတည်ဆောက်နေတယ်လို့ဖိလစ်ပိုင်ကဆွတ်ဆွဲပြောဆိုတဲ့ဆာဘီနာရှိုးကျွန်းမှာကမ်းခြေဆောင်တပ်တင်ပေါ်နှစ်ဆင်နေရာယူစောင့်ကြနေတဲ့အကြောင်းဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ကစနေနေ့ကပြောဆိုပါတယ်တင်ပေါ်နှစ်ဆင်ကျွန်းမှာနေရာစပြီးချထားတဲ့အေပီလာလေပိုင်းကလေးကတဲတောင်တွေပေါ်မှာတန်တာကြောက်တွေကိုဖျက်ထားတဲ့အပြက်စီးပုံအရွယ်အစားအမျိုးမျိုးတွေ့ရတယ်လို့လည်းပြောပါတယ် ဖိလစ်ပိုင်ရဲ့တည်ထန့်စီးပွားရေးဆောင်အတွင်းမှာရှိတဲ့ဒီဆာဗီနာရှိုကျွန်းဟာစကင်တော့မတ်ရှိုကျွန်းမှာရှိတဲ့ဖိလစ်ပိုင်စစ်သည်မော့အဟောက်မှာချထားတဲ့မြေပြင်တပ်တည်စီကိုထောက်ပို့လုပ်ငန်းတွေဆောင်ရွက်ပေးနေတဲ့သင်္ဘောတွေစုံတဲ့နေရာလေးဖြစ်ပါတယ်ဒီလပိုင်းနေအတွင်းတောင်တရုတ်ပင်လယ်ထဲတရုတ်နဲ့ဖိလစ်ပိုင်ကမ်းခြေဆောင်သင်္ဘောတွေမကြာခဏထိတိုက်ဆိုင်မှုတွေဖြစ်ခဲ့သလိုတရုတ်ဘက်ကဖိလစ်ပိုင်သင်္ဘောတွေကိုရေပိုက်ကြီးတွေနဲ့ထိုးပြီးဟန်တားခဲ့တဲ့လို့ရတဲ့ကြောင်းတင်းမာမှုတွေရှိနေတာပါတရုတ်ကမ်းခြေဆောင်တပ်တွေဆာဗီနာရှိုကျွန်းမှာတိဆောက်ရေးလုပ်ငန်းတွေလှုပ်ဖို့ကြိုးစားနေတာကိုပိတ်ပင်တားဆီးသွားမယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ပြောခွင့်ရဂျေးတာရီယဲလာကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျာ
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာသူ့ရဲ့ဝန်ကြီးချုပ်တတိယတက်တန်းအတွက်ကွန်ဂရက်ပါတီကိုဦးဆောင်ပြီးတော့အတိုက်ခံပါတီတွေအားလုံးနီးပါးစုပေါင်းဖွဲ့စည်းထားတဲ့မဟာမိတ်ညွန်ပေါင်းအဖွဲ့တွေနဲ့အကြိမ်နဲ့ရှင်ပြိုင်နေရပါတယ်။အတိုက်ခံကွန်ဂရက်ပါတီဦးဆောင်တဲ့ညွန်ပေါင်းအဖွဲ့တွေကမွတ်စလင်တွေအတွက်လူမှုဖူလုံရေးအကျိုးခံစား권တွေကိုတိုးပေးဖို့လှုံ့ဆော်နေတယ်လို့ဝန်ကြီးချုပ်မိုဒီကသူ့ရဲ့မဲဆွယ်စည်းရုံးပွဲတွေမှာပြောနေပါတယ်။မျိုးနွယ်စုတွေနဲ့ဟိန္ဒူတွေရဲ့ခံစား권ကိုခွဲဝေပေးဖို့ကွန်ဂရက်ပါတီကနေစ조사နေကြောင်းပြီးခဲ့တဲ့လတုန်းကလည်းဝန်ကြီးချုပ်မိုဒီပြောခဲ့တာဖြစ်ပါတယ်ကွန်ဂရက်ပါတီကဒီဆွဆွဲချက်တွေကိုညှင်းဆိုပြီးတော့မဟာမိတ်အဖွဲ့ရဲ့အပြောင်းလဲကိုဝန်ကြီးချုပ်မိုဒီအနေနဲ့တုံ့လုံနေတယ်လို့ပြောပါတယ်စစ်တမ်းနေအရာမဲဆန္ဒရှင်တွေကတော့အလုတ်လက်မဲ့ပြဿနာနဲ့ကုံစင်းလုံးမြင့်တက်နေတဲ့အပေါ်စိုးရိမ်နေကြပါတယ်တနင်္လာနေ့တုန်းကတော့ပြည်နယ်နဲ့ဗဟိုအစိုးရကဓာတ်ရိုက်အုပ်ချုပ်ခဲ့တဲ့ဒေသ10ခုမှာလွှတ်တော်အမတ်နေရာ96နေရာအတွက်ရေကောက်ပွဲကျင်းပါမှဖြစ်ပြီးတော့မဲပေးခွင့်ရှိသူက128တန်းကျော်ရှိပြီးတော့နိုင်ငံရဲ့တောင်ပိုင်းအရှေ့ပိုင်းတီလန်ဂါနာအန်ဒရာပရာဒေ့စ်အုတ်ဒိတပြည်နယ်တွေမှာတော့ဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုထောက်ခံသူတွေကတခြားပြည်နယ်မှာထက်နည်းပါတယ်ရှင
်ဒီလိုအမေရိကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်လိုမီတာ32 kHz 9383နဲ့9383အိုက်ထိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလိုက်မီတာ190 kHz 1509နဲ့ပြန်ထုတ်လည်ပေးနေပါလိမ့်ရှင
်ဒီအမေရိကန်တန်ကနေတင်းနေလာနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကပေးနေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုလုံခြုံရေးအခြေအနေတွေကဆိုင်းငံ့ထားပြီးပြန်လည်သုံးသပ်ပေးဖို့ထိုင်းနိုင်ငံအိန္ဒိချင်းတိုင်းပြည်များအတွက်စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီနေဒါအကြီးအကဲကထိုင်းအစိုးရကိုတိုက်တွန်းပါတယ်လုံခြုံရေးအခြေအနေအရမြန်မာနိုင်ငံအတွက်ထိုင်းနိုင်ငံရဲ့ဖွံ့ဖြိုးရေးစီမံချက်တွေကိုစောင့်ကြည့်နိုင်တာမျိုးတိုးတက်မှုအခြေအနေသုံးသပ်နိုင်တာမျိုးမရှိတဲ့အကြောင်းနေဒါအဖွဲ့ရဲ့ဒါရိုက်တာဖိလာမဲဝုထီထောင်နဲ့ဒီလက်ကပြောဆိုတာကို The Nation သတင်းစာမှာရေးပါတယ်မြန်မာနိုင်ငံအတွက်အခြေခံအဆောက်အုံဖွံ့ဖြိုးရေးငွေကြေးနဲ့အကြံဉာဏ်ပေးတာတွေအပါအဝင်ဖွံ့ဖြိုးရေးအကူအညီအတော်များများကိုထိုင်းအစိုးရကစစ်ကောင်စီနဲ့တခြားလုံးထိတွေ့ဆက်ဆံပြီးပေးအပ်ခဲ့ပါတယ်စီဝါရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီနေတာအနေနဲ့မြန်မာနိုင်ငံအတွက်ထိုင်းဘတ်ငွေ 2.4 ဘီလီယံရှိတဲ့စီမံချက်အရာစီမံချက်9ခုအတွက်ထောက်ပံ့ပေးခဲ့ပြီးအဲ့ဒီအထက်မှာငွေကြေးအရာဘတ်ငွေ 2.3 ဘီလီယံနဲ့အကြံဉာဏ်ပေးဖို့ဘတ်ငွေ68တန်းသုံးဆွဲခဲ့တဲ့အကြောင်းနေတာအကြီးအကဲကပြောပါတယ်လောက်ကန်နေတဲ့စီမံချက်တွေထဲမှာရန်ကုန်မြို့လျှက်စစ်မီးပေးဝေးရေးစနစ်တိုးတက်အောင်လုပ်ဖို့မဟာမဲခေါင်ဒေသဖွံ့ဖြိုးရေးတတိယအဆင့်မြဝတီကနေ66ကီလိုဝက်လျက်စစ်တပ်အားလိုင်းအသစ်ဆောက်လို့ရေးနဲ့တဝယ်နဲ့ထိုင်းမြန်မာနှစ်လမ်းသွားအဝေးပြေးလမ်းမဖောက်လို့ရေးလှိလာမဲ့အစီအစဉ်တွေလည်းပါဝင်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရဲ့မြောက်ပိုင်းဘက်ကလန်ပြည်နယ်မှာတော့ပြီးခဲ့တဲ့တောက်ကြနေ့တုန်းကရေလွှမ်းမိုးမှုဖြစ်ခဲ့ပါတယ်။အဲ့ဒီရေလွှမ်းမိုးမှုတွင်မှာတော့သေဆုံးသူက315ယောက်ရှိသွားပြီဖြစ်ကြောင်းနဲ့လူပေါင်း 1,600 ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကမနေ့ကပြောလိုက်ပါတယ်။ရေလွှမ်းမိုးမှုတွေကြားမှာတော့အင်ဂျေက 2,600 ကျော်ထိခိုက်ပျက်စီးသွားတယ်လို့တာလီဘန်ဒုက္ခသည်ရေးရာဝန်ကြီးဌာနကအိတ်လူမှုကွန်ရက်မှာသတင်းထုတ်ပြန်ပါတယ်။သေဆုံးထိခိုက်သူအရေအတွက်နဲ့ပျက်စီးဆုံးရှုံးတဲ့ပမာဏပိုတိုးလာနိုင်တယ်လို့လည်းတာလီဘန်ဒုက္ခသည်ဝန်ကြီးဌာနကပြောပါတယ်။ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ်ကရေဘေးဒုက္ခသည်တွေစီကိုကုန်းလန်းကနေအကူအညီတွေပေးဖို့မဖြစ်နိုင်တာကြောင့်မြင်းနေနဲ့ပေးပို့တာအပါအဝင်တခြားနီးလန်းတွေအသုံးပြုနေတယ်ဆိုတာကိုလည်းပြောဆိုပါရယ်နိုင်ငံတကာရွှေပြောင်းသူများဆိုင်ရာ IOM အဖွဲ့ကြီးကလည်းအာဖဂန်နစ္စတန်အတွင်းကတိုးလောင်ယုံ16ခုမှရှိတဲ့အရေးပေါ်အကူအညီတွေကိုဖြန့်ဝေပေးပို့နေတယ်ဆိုတာကိုပြောပါရယ်အာဖဂန်နစ္စတန်ရဲ့ဘက်ကလန်ပြည်နယ်နဲ့နေရာအနက်ရေလွှမ်းမိုးတဲ့သတင်းတွေနဲ့လူတွေသေဆုံးထိခိုက်မှုတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့အမေရိကန်ပြည်ထောင်စုတို့ကလည်းဝန်ထဲကြောင့်တဝင်လွှာပေးပို့နေပါရယ်ရှင်
င်ဒိုနီးရှားနိုင်ငံဟယ်မာဟေရာမှာရှိတဲ့ဤဘူမီတောင်တနင်္လာနေ့မနေ့ပိုင်းကပတ်ကွက်ခဲ့ပြီးမိခုပြားတွေသုံးပိုင်ပတ်လည်ထိလွင့်စင်မြင့်တက်ခဲ့တယ်လို့အင်ဒိုနီးရှားမီတောင်များဆိုင်ရာဌာနကပြောပါတယ်တနင်္လာနေ့မနေ့ဒေသစံတော်ချိန်9နာရီ12မိနစ်ကစပြီးတော့9မိနစ်လောက်ကြာအောင်မီတောင်ပတ်ကွက်ခဲ့တာလို့တာဝန်ရှိသူတွေကပြောဆိုပါတယ်လက်တလောမိတောင်သတိပေးချက်ကိုဒုတိယအမြင့်ဆုံးထုတ်ပြန်ထားပြီးမိတောင်နဲ့အနီးတစ်ဝိုက်သုံးပိုင်ပတ်လည်ကိုမသွားကြဖို့တားမြစ်ထားကြောင်းအင်ဒိုနီးရှားမိတောင်နဲ့ဘူမိဗေဒဆိုင်ရာအန်ဒီယေရှော့ပေါ်ရေးဌာနအကြီးအကဲဟန္ဒရာဂူနာဝန်ကပြောပါတယ်မိတောင်ဒေသတစ်ဝိုက်နေထိုင်သူတွေဘေးလွတ်ရာရွှေ့ပြောင်းပေးဖို့သတိပေးချက်မထုတ်ပြန်သေးပေမဲ့မိကိုပြအန်ဒီယေကနေရှောင်ဖို့နှာခေါင်းစည်းတွေတတ်ဆင်ကြဖို့တော့သတိပေးထားပါတယ်ပစိဖိတ်သမုတ်တရား Ring of Fire ဒေသမှာတည်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံမှာမိတောင်အရှင်128ခုရှိပြီးမကြာခဏမိတောင်ပေါက်ကွဲတာငရင်လောက်တာဖြစ်လေရှိပါတယ်ပြီးခဲ့တဲ့သတင်းပတ်တွေထဲမြောက်ပိုင်းဆူလာဝက်စီကရူဝမ်မိတောင်ပေါက်ကွဲခဲ့တာကြောင့်ဒေသခံ12000လောက်ကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုန်လုံးကရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုမျိုးရေကြီးမြေပြိုမှုတွေကြားမှာတော့သေဆုံးသူက43ယောက်အထိရှိသွားပြီလို့အနောက်ဆူမထရာခရိုင်အရာရှိတွေကဒီကနေ့ပြောလိုက်ပါတယ်။စနေနေ့တုန်းကမိုးအကြီးကျယ်ရွာသွန်းခဲ့ပြီးတော့အနောက်ဆူမထရာခရိုင်၃ခုမှာရေလွှမ်းမိုးခဲ့ပါတယ်။မြေပြိုပြီးတော့အေးခဲတဲ့ချော်ရည်တွေနဲ့ရောနေတဲ့ရွှေနုတွေကြားထဲမှာပျောက်ဆုံးနေသူကအနည်းဆုံး15ယောက်ရှိတယ်လို့အာနာပိုင်တွေကပြောပါတယ်။ဆူမထရာကျွန်းရေလွှမ်းမိုးတဲ့အချိန်တွေမှာတော့မီးတောင်ကနေထွက်လာတဲ့အေးခဲသွားတဲ့ချော်ရည်တွေဖြစ်တဲ့ပြာမုံတွေနဲ့ကြောက်ခဲတွေရွှေနုတွေတောင်အောက်တွေကိုစီးပြီးတော့မျောပါလာနေပါတယ်။အသက်ရှင်ကြံရည်သူတွေကိုရှာဖွေတဲ့လုပ်ငန်းတွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်လို့ဒေတာရင်းရှာဖွေကယ်ဆယ်ရေးအကြီးအကဲအဗ်ဒူမာလစ်ကပြောပါတယ်ရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူကျမဆုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မြင်းမူမှာအရတားပြည်သူ30ကျော်ကိုစစ်ကောင်စီတပ်နဲ့ပြူစောထီးတွေပစ်ခတ်တိုက်ဖြတ်တဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းမြင်းမူမြို့နယ်မှာဖုန်ကြီးကျောင်းအတွင်းမှာထွက်ပြေးခိုးလုံနေတဲ့အရတားပြည်သူ32ဦးကိုစစ်ကောင်စီတပ်တွေနဲ့ပြူစောထီးတပ်တွေကပစ်ခတ်တပ်ဖြတ်ခဲ့တယ်လို့အသက်မသေးကြံရည်သူတွေက VOA မြန်မာပိုင်းကိုပြောပါရတယ်။တေဆုံးသူတွေထဲမှာလူငယ်အမျိုးသားအများစုပါဝင်ပြီးတော့အသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်ပါတယ်။ဒီအကြောင်းကိုယ်တိုင်ကြုံတွေ့ပြီးတော့အသက်ဘေးကနေလွတ်မြောက်လာသူနဲ့ဆက်သွယ်မေးမြန်းထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါမယ်ရှင်။
မေလ17ရက်မနက်ဝီလီဝင်းလင်းအချိန်မှာမုံရွာမန္တလေးကားလမ်းနဲ့တမိုင်သာသာဝေးတဲ့မြင်းမူမြို့နယ်လက်ထုပ်တော်ကြီးရွာကိုစစ်တပ်စစ်ကြောင်းတွေဝင်ရောက်လာပြီးရွာရဲ့ဘုံကြီးကျောင်းနှစ်ကျောင်းမှာတင်းရှောင်နေတဲ့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အမျိုးသားအမျိုးသမီး32ဦးကိုတနက်တွင်နဲ့ပစ်တပ်သွားတယ်လို့အသက်မသေးဘဲလွတ်မြောက်လာသူတွေက VOA ကိုပြောပါရယ်အစုလိုက်ပြုံလိုက်အသက်ခံရတယ်ဆိုတဲ့အဖြစ်ပျက်ကိုမျက်မြင်သက်သေတွေရဲ့ပြောပြချက်အရစစ်တပ်ဝင်လာချိန်ရွာဝင်လမ်းမှာတွေ့တဲ့အရသား2ဦးကိုတပ်ဖြတ်ခဲ့ပြီးတဲ့နောက်ရွာနောက်ဖက်ဘုံကြီးကျောင်းမှာ9ဦးရွာအရှိတ်ကျောင်းတက်မှာ25ဦးစုစုပေါင်း32ဦးတပ်ဖြတ်ခံခဲ့ရတာဖြစ်တယ်လို့ဆိုပါတယ်လက်ထုပ်တော်ကျေးရွာမှာရွာနောက်ရွာတောင်ဘက်ရွာအရှိတ်ကကျောင်းတက်ဆိုပြီးဘုံကြီးကျောင်း3ကျောင်းရှိတဲ့အထက်မှာရွာနောက်ဖက်နဲ့အရှိတ်ကဆောက်လက်ဆဘုံကြီးကျောင်းအစ်စ်မှာတင်းရှောင်ခိုးလုံနေတဲ့အရက်သားတွေကိုတပ်ဖြတ်သွားတာဖြစ်တယ်လို့အသက်မသေးဘဲလွတ်မြောက်လာသူကိုဖိုးတောင်းကပြောပြပါတယ်ဘုံကြီးကျောင်းတွေကအမျိုးသားတွေကိုစစ်တပ်ကခေါ်ထုတ်ပြီးတနက်တွင်နဲ့ပစ်တပ်ချိန်မှာကိုပိုးတောင်းလဲပါဝင်ခဲ့ပြီးတော့တေးချင်းဟန်ဆောင်ပြီးစစ်သားတွေမရှိတဲ့အချိန်မှအခင်းဖြစ်တဲ့နေရာကနေကိုပိုးတောင်းထွက်ပြေးလွတ်မြောက်လာခဲ့ပါတယ်ကိုပိုးတောင်းကသူ့တွေ့ကြုံနဲ့ထွက်ပြေးလွတ်မြောက်လာခဲ့တဲ့အခြေအနေတွေကို VOA မြန်မာပိုင်းကမေးမြန်းရမှာအခုလိုဖြေကြားပါတယ
်သူတို့လက်နက်ကြီးတွေနဲ့ပြည့်ဝင်ပြီးတော့ကျွန်တော်တို့ကျောင်းထဲမှာအဲ့လိုပဲဝင်အောင်နေတာပုံနေရတာပေါ့ဗျာကျောင်းပေါ့ကိုဖွင့်ပြီးတော့ဒီထဲမှာလူတွေရှိတယ်ဆိုပြီးရောက်တဲ့လူပုံထွက်ဆိုပြီးတော့ခံခိုင်းပြီးတော့ပုံပြစ်တတ်တော့တာပါဗျာကျွန်တော်ပေါ်လူတွေရောက်လည်းပြည့်ခံတာဒီအဲကျွန်တော်လည်းခြေတော်တွေရောတော့မှန်တာပေါ့အဲဝင်းမောက်လေးပြည့်တို့အဲ့လိုမျိုးတို့ပေါ်လူတွေရောက်ကကျွန်တော်ပေါ်မှာမေ့တည်နေတာဗျကျွန်တော်ဘယ်ဘယ်ကုန်းပေါ်မှာသူကမေ့တည်နေတော့သူပြည်တဲ့တိုင်းကျွန်တော်မျောလိုက်ပြီးတော့ဒါလေးပဲမေ့နေရတာဗျအဲမောက်ပြီးတော့တည်နေတော့ကျွန်တော်လည်းတည်ခြင်းဆောင်ပြီးတော့ညင်းနေရတာပေါ့ဗျာမောတဲ့လူပြည့်မောတဲ့လူပြည့်ဆိုပြီးတော့ပြည့်တာလည်းကျွန်တော်တို့မလုံရဲဘူးဗျာကျွေးဆုံးနေကြည့်တယ်တကနေဦးမြင်လိုက်တော့နောက်ပိုင်းသူပြစ်ခင်တယ်ကျွန်တော်တို့ကတော့မောမကြည့်တော့ဘူးကဘယ်သူပြစ်လို့ဘောင်းမော်ကြည့်တယ်လူပြစ်တယ်အသက်ရှူပြီးတော့ဘောနဲ့လှုပ်တယ်လူမတင်မရှင်သေးဘူးပြည့်သူပြည့်ပြန်ရော အဲ့ကြောင့်ကျွန်တော်တို့ဘာမှမလုပ်ရဘူးအသက်တော့အောင့်လာတာဆရာသာပဲအာရုံပြုနေဆရာသာရုပ်ပြီးတော့ကိုကိုကိုတွေ့ပြီးဆိုပြီးတော့ဝင်းမှာဒီတိုင်းပဲဝင်းနေတော့တာပဲအပြေပဲတွေ့ပြီးတော့ဆရာသာပဲကျွန်တော်ဘာမှအာရုံမပြုတော့ဘူးဆရာပဲအာရုံပြုလိုက်တာပြ
တည်ဆုံးသွားသူတွေလည်းကုဖိုးတောင်းရဲ့ဆွေမျိုးတွေလည်းပါဝင်ပြီးဒီဖြစ်ရကိုပြန်လည်မြင်အောင်ပြီးစိုးရင်စီတူနဲ့မချေနှက်နိုင်ဘူးလို့ကုဖိုးတောင်းကပြောပါတယ
်ခံစားမှာတော့ဗျာကျုပ်ညီကိုဝမ်းဝဲတွေရောဂုံပါသွားပေါ့မချေနှက်နိုင်မှမူအော်မြင်အောင်ပြီးတော့မချေနှက်နိုင်ဘူးဗျာအဲ့လိုမျိုးလောလောဆယ်တော့မိသားစုတွေစိုးရင်တာပေါ့ဗျာ
အခုလို့စုလိုက်အပြုံလိုက်တက်ဖြတ်သွားသူတွေဟာစစ်သားတွေလည်းပါဝင်တယ်လို့စစ်တပ်ထောက်ခံသူပြူစောထီးတွေအများဆုံးပါဝင်ပြီးအရန်တပ်ဖွဲ့ဥပဒေကြောင့်စစ်မှုပြန်ထမ်းတဲ့သူတွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါတယ်။လက်ထုတ်တော်ကြေးရွာနဲ့တမိုင်ခန့်အကွာကဂွေးပင်တော်ကြေးရွာမြင်းမှုမြောင်လန်းစုံကစစ်တပ်ဂိတ်စခန်းနဲ့ချောင်းဦးမြို့နယ်နတ်ရီကန်ကြေးရွာကစစ်တပ်နဲ့စစ်တပ်ထောက်ခံသူတွေဟာစစ်ကြောင်း၃ကြောင်းနဲ့ဝင်ရောက်လာကြောင်းစုံစမ်းသိရှိရပါတယ်။လက်ထုတ်တော်ကြေးရွာဟာအင်ဂျီ900နီးပါးရှိတဲ့ကြေးရွာကြီးဖြစ်ပြီးတော့2023ခုနှစ်ကစစ်တပ်ကနေအိမ်တွေမီးရှို့လိုက်လို့နေအိမ်900နီးပါးမီးလောင်ကျွမ်းခဲ့ကြောင်းကျွာကန်တွေက view ကိုပြောပါတယ်ဒီအပိုင်းမှာတိုက်ပွဲဖြစ်တာမရှိပေမဲ့အခုလိုလက်ထုတ်တော်ကျွာကဒေသခံတွေကိုတပ်ဖြတ်ခံရမှုအကြောင်းရင်းနဲ့ပတ်သက်လို့ဒေသခံ PDF ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူက view ကိုအခုလိုမှတ်ချက်ပေးပါတယ
်ဒီလက်ထုတ်တော်ကျွာကကျွန်တော်တို့ကမုံရွာမန်းလေးလမ်းပိုင်းနဲ့ကြာတော့နည်းနည်းကြီးရက်ဗျအဲမုံရွာမန်းလေးကတကယ်ဒီဟာကြတဲ့လမ်းပေါ့ဗျအဲ့ဒီလမ်းမှာကကျွန်တော်တို့စစ်ပေါင်းစီကအများကြီးဖြတ်သွားဖြတ်လာတွေလုပ်တယ်ဗျတော်လိုင်းကျဖို့တွေကချုံခိုးပြီးတော့တိုက်ခိုက်တာမျိုးတွေလို့ကြောက်ကြဝင်ပစ်တာမျိုးတွေလို့အဲမိုင်းဆွဲလိုက်တာတက်ပြီးကြောက်ကြတက်ပြလိုက်တာတွေအဲ့ဒါတွေကလည်းနည်းနည်းခိုင်းမိသွားတယ်အဲ့ဒါကြီးရောဒါတော့ငကိုရဲကကျွန်တော်တို့ရွာကပထမတတိယမီးရှို့ကြတဲ့အင်ဂျီ900ကျော်လောက်ပါထားတာလေအဲပထမတစ်ကြိမ်ကလေးကညှို့သွားတယ်ကျွန်တော်တို့ရွာကမင်းတို့ရွာကဒါမီးရင်ရှို့သွားတာနော်ဘာမှမလုပ်သေးဘူးနောက်တစ်ခါမင်းတို့ထပ်ပြီးလောက်ထည့်လို့ရှိရင်မင်းတို့ရွာကိုလူပါတတ်မှာလို့ပြောသွားတာအခုတော့ကြတော့အခုဒါကဒုတိယတစ်ပြိုင်ကျွန်တော်တို့ရွာကိုထပ်ဝင်ပြီးရှို့တာပေါ့ဗျာပြီးရှို့ပြီးတော့လူတွေပါအကုန်တတ်သွားတာသူတို့ပြောတဲ့အတိုင်းလုပ်သွားတာအရင်တစ်ပြိုင်ပြောပြီးခဲရအတိုင်းပဲအခုတစ်ပြိုင်လည်းလုပ်သွားတာအခုတစ်ပြိုင်ကတော့ကျွန်တော်တို့ဘာမှလည်းမလုပ်ဘူးဗျဘာမှမလုပ်ဘူးနဲ့သူတို့တက်တက်မဲ့ကိုရေရကျချီချီနဲ့ကိုဝန်းစော်သွားတာ
စစ်ကောင်စီဟာသူ့ကိုစန့်ကျင်သူတွေနဲ့ရက်သားတွေအပေါ်ဘလောက်အညှိုးထားတယ်လဲဆိုတာအခုလိုအပြစ်မရှိတဲ့ရက်သားတွေကိုအစုလိုက်ပြုံးလိုက်တက်ဖြတ်မှုကတက်တည်ပြနေတယ်လို့လဲကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်။ရွာသားတွေပေါ်တော့ကျွန်တော်တို့စိန်ကောင်းတာ။ကိုယ်တိုင်ခံတော့တာ။ကျွန်တော်ကရွာသားတွေတော့ကျွန်တော်အကုန်လုံးထုတ်ပစ်တာ။ငါအဆင်နဲ့ထုတ်ခဲ့တယ်အထုတ်တာခင်ရလို့မဟုတ်ဘူး။ရွာသားတွေမနေတော့နဲ့ထွက်တော့လို့ထုတ်တာ။သူကထွက်တော့ထွက်တယ်။ကျွန်တော်ဝင်တာ။အကုန်လုံးကကျွန်တော်ရွာသားတွေကအကုန်လုံးကမေးရတယောက်မှမဟုတ်ဘူး။အဲ့မတီးဘူးပြောလို့ဆိုပြီးအကုန်ပြက်တတ်သွားတာကြ။အဲ့ဒီလေလူတွေအကုန်လုံးကလက်ပြီးဖုတ်ရတဲ့နေစီရော
စစ်တပ်စစ်ကြောင်းမရှိတော့ပေမဲ့နေရင်တွေမီးလောင်ပြီးရဲသားတွေတက်ဖြတ်ခံလိုက်ရတဲ့အတွက်ဒေသခံတွေဟာနေရင်တွေကိုမပြန်နိုင်ပဲတောတောင်တွေထဲတင်းရှောင်နေရပြီးတပ်သုံးရေးအပြင်အစားအသောက်စေဝါအကူအညီတွေအရေးပေါ်လိုအပ်နေပါတယ်မြင်းမှုမှာရဲသားတွေအစုလိုက်အပြုံလိုက်တက်ဖြတ်ခံမှုဆွဆွဲချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခြင်းတစုံတရာမရှိသေးပါဘူးခင်ဗျာ
ဒါကတော့အသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်အရက်သားပြည်သူ30ကျော်ပြစ်ခတ်တက်ဖြတ်ခံရတဲ့မြင်းမှုဘက်ကအခြေအနေကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲတဝဲမျိုးအဝင်စစ်စေးရေးဂိတ်ကို PDF ပြည်သူကာကွယ်ရေးတပ်ဖွဲ့တွေကအဝင်ရောက်တိုက်ခိုက်တဲ့သတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်တနင်္လာနေ့တိုင်းတဝဲမျိုးအဝင်စစ်စေးရေးဂိတ်တစ်ခုကို PDF ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ဝင်ရောက်ပြစ်ခတ်ခဲ့ပါတယ်ဒါကြောင့်မို့လို့မျိုးအဝင်အထွက်လမ်းကြောင်းအလုံးကိုစစ်ကောင်စီကပိတ်ထားလိုက်တဲ့အတွက်အခြေအနေတွေကစိုးရိမ်စရာဖြစ်ပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ပြစ်ခတ်မှုကြောင့်နှစ်ဖက်ထိခိုက်မှုရှိပြီးတော့ဂိတ်နဲ့နီးကပ်နေတဲ့ရွာတွေဘက်ကလည်းလက်နက်ကြီးတွေကျနေတာကြောင့်အရက်သားထိခိုက်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မမြတစင်အောင်ကပြောပြပေးပါမယ်ရှင်
။ဒဝဲမြို့အဝင်အင်ရှိပြင်စစ်စေးဂိတ်မှာဒီကနေ့နေ့လေ၁၇နှစ်ဝန်းကျင်ချင်းကစစ်ကောင်စီနဲ့ PDF ဒေသခံတော်လှန်ရေးအဖွဲ့ကြားအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တယ်လို့PDF တပ်ဖွဲ့တာဝန်ခံတူက VOA ကိုပြောပါတယ်။အဲ့ဒီပြစ်ခတ်မှုပြီးတဲ့အချိန်မှာအနီးနားကမောင်မဲရှောင်ရွာကိုစစ်ကောင်စီကပြစ်တဲ့လက်နက်ကြီးချရောက်ပြီးတော့အရသာထိခိုက်မှုနဲ့နေအိမ်ပျက်စီးရတာရှိတယ်လို့လည်းပြောပါတယ်
။အဲ့မှာအရှိမမှာအဲ့တပ်ဖွဲ့ဖြစ်ပြီးတော့အဲ့လက်နက်ကြီးမောင်မဲရှောင်ရွာကိုချပြီးတော့
အင်းဆောင်ပြူရောတယ်အင်းဆောင်ပြူတော့ဖိုးကြီးတယောက်တိတ်ခိုက်တာပိတ်ဆုံးလာမလို့အဲ့ဒါကိုကြားရတယ်လက်ရှိတော့လေစစ်ဆန်နေမှာအရှိနေမှာမရှာတိတ်ခိုက်လေပဲမှာပြောမှချတာပါတော့ဟုတ်တော့
စစ်စည်းကိတ်ပြခတ်မှုမှာနှစ်ဖက်လုံးအပြန်အလှန်ထိခိုက်မှုရှိပြီးအရက်သားထိခိုက်မှုကိုတော့ VOA အနေနဲ့တိကျစုံစမ်းလို့မရသေးပါဘူးတဝဲမြို့ဝင်ထွက်လမ်းကြောင်းတွေကိုပြစ်ခတ်မှုဖြစ်ပြီးချိန်ကလေးကစစ်ကောင်စီကပိတ်လိုက်တယ်လို့ PDF တာဝန်ခံကဆက်ပြီးတော့ပြောပါတယ
်စစ်တပ်မှာဆိုလို့ရှိတာတိပြရတယ်ဟိုဟာကျွန်တော် PDF ပဲစစ်တပ်ပဲဒါမှရတတိခိုက်မှုကိစ္စတော့ကျွန်တော်မသိသေးဘူးဗျစစ်တပ်တိခိုက်မှုရှိတယ်ရတတိခိုက်မှုရှိတာသိတယ်ဘလောက်တိခိုက်ဆိုတော့အတူမပြည့်သေးဘူးမှာတဝဲမြို့အထွက်ပေါ်ဒီဘက်တေးချောင်းတို့နေကလန်အထွက်ပုတ်တိုင်တထားနဲ့ဟိုဘက်ကမြောက်ကင်းအထွက်ကမြောက်ကင်းတထားကြီးကိုပိတ်ထားလိုက်တယ်ဗျကလေးအောင်တထားလိုက်မနဲ့လည်းပိတ်ချထားတယ်ဗျ
စစ်စေးဂိတ်မှာ၃နိုင်နီးပါးပြစ်ခတ်မှုဖြစ်ပြီးတော့လမ်းတွေကိုစစ်ကောင်စီဘက်ကပိတ်လိုက်တာပါတရားရီအပါဝင်တဝဲမျိုးအဝင်ထွက်လမ်းကြောင်းတွေကိုဒီကနေ့နေ့လယ်ကစပြီးပိတ်လိုက်တယ်လို့ဒေသခံတူဦးက VOA ကိုအတည်ပြုပါတယ်ကမြောကင်းတရားပေါက်တိုင်းတရားဘျောတော်ဝဂိတ်နဲ့အခုပြစ်ခတ်မှုဖြစ်တဲ့အင်းရှိပြင်းစခန်းဟာတဝဲမျိုးရဲ့အဝင်ဂိတ်လေးခုဖြစ်ပါတယ်အခုလိုတနင်္သာရီတိုင်းထဲမှာတိုင်းရင်းသားနဲ့တော်လိုင်းပူပေါင်းအင်အားစုတွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေအရှိန်မြင့်လာတာကြောင့်ခီးသွွားဂိတ်တွေလမ်းတွေကိုစစ်တပ်ကပိတ်ထားတာဟာရက်အတော်ကြာနေပြီလို့ VOA ကစုံစမ်းသိရပါတယ်။တနင်္သာရီတိုင်းတွင်ခီးတဲ့ပို့ဆောင်ရေးလုပ်ငန်းလုပ်နေသူတူကတော့မေလ9ရက်နေ့ကစပြီးဒီကနေ့ထိတိုက်ပွဲအခြေအနေကြောင့်သွားလာလို့မရသေးတဲ့အကြောင်းအခုလို VOA ကိုပြောပါတယ်။
ကတော့ဆင်းရဲရှိတယ်ပြီးတော့ခရင်လည်းရှိတယ်ပြီးတော့ပြင်းကြီးကတော့ KNU ခရင်လည်းရှိတယ်ပြည်ရဲလည်းရှိတယ်စက်ကောက်ရှင်လည်းရှိတယ်သူကပန်းချပန်းချပဲညလေဟိုလေအဖွဲတော့မအားတော့ခတ်တယ်လေဝေးရနေနေတယ်သူအဖွဲကိုတိုင်းသမီးကိုပို့တယ်အားရိုးရိုးလူတွေဆိုတော့လေခုတလောကိုချင်းမီတော်တော်ဆိုတာအဲ့လိုကဘာမှမဖြစ်ဘူးလားအဲ့လိုရက်ကြာကြီးပိတ်တယ်ဆိုတာကဘာမှမဖြစ်ဘူးခါတယ်လေသူရက်ပိတ်တယ်နေရက်ပိတ်တယ်အများဆုံးသုံးရက်ပဲအဲ့လိုအများကြီးတော့မသိဘူ
းတဝဲမှာလည်းဘယ်အချိန်ထိမြို့ဝင်ဂိတ်တွေအလုံးပိတ်ထားမလဲဆိုတာမသိရတယ်လို့စစ်ကောင်စီဘက်ကစုံစမ်းစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတဲ့အပေါ်အခြေအနေတွေကိုဒေသခံတွေကစိုးရိမ်နေကြပါတယ်စစ်ကောင်စီကတော့တဝဲမြို့အခြေအနေကိုသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်ဒါကတော့တနင်္လာနေ့တိုင်းတဝဲမြို့အဝင်စစ်ဆေးရေးဂိတ်တစ်ခုကို PDF ကာကွယ်ရေးတပ်ဖွဲ့တွေကဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်မြို့အဝင်ထွက်လမ်းကြောင်းတွေကိုလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ထဲမှာကုံသွယ်ရေးအရေးပါတဲ့မြို့တွေကို KIA နဲ့ပူးပေါင်းတပ်တွေဆက်ပြီးတော့သိမ်းနိုင်မှုအကျိုးပန်းနေတဲ့အခြေအနေသတင်းကိုတင်ပြပေးကြပါတယ်ရပောင်း60ကြော်ကြာလာပြီဖြစ်တဲ့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေမှာတော့ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကမန်စီနဲ့မိုးမောက်အပါဝင်ကုံသွယ်ရေးအရေးပါတဲ့မြို့တွေကိုဆက်ပြီးတော့သိမ်းယူနေမှုအပြင်းထန်ကြိုးပမ်းနေကြတယ်လို့ KIA တာဝန်ရှိသူကအတည်ပြုပြောကြပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ပူတာဝိုမြို့နယ်တဝိုက်မှာတော့ဒေသခံပြည်သူထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးပါမယ်ရှင်
မန်စီနဲ့မိုးမောက်မြို့နယ်အတွင်းကတိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ခဲ့ပြီးဒီနေ့မှလည်းဆက်လက်ပြင်းထန်နေပါတယ်။လက်တလောစစ်ရှောင်နေသူမန်စီဒေသခံတို့ကဒီနေ့မနက်9နာရီလောက်ကစတင်ပြီးပစ်ခတ်တံတွေကြားနေရသလိုဒရုန်းတွေလေယာဉ်တွေနဲ့ပစ်ခတ်တာတွေရှိနေကြောင်းလည်းအခုလိုပြောပါတယ်
။ဒီနေ့မနက်ပိုင်းဝါလောက်6နာရီကျော်9နာရီလောက်ကစတင်ပြီးဒီမျိုးဒရုန်းတွေရောဝါလေယာဉ်တွေရောဒီလိုမျိုးပြီးတော့တော့ကြားနေတယ်ပြီးနေမှာတော့မရှိဘူး။အဲ့ဒီနေ့ကတော့အရက်ပိုင်းတော့တိတ်မရှိရောဟိုလိုရဲနေရာတုံးရတော့အကုန်လုံးတော့ရှောင်နေကြပြီ
။တခြားမန်စီဒေသခံတူကလည်းအရက်သားတွေအကုန်နှီးပါတိတ်ရှောင်နေပြီးမန်စီမြို့အတွင်းမှာတော့နှစ်ဖက်တပ်တွေတိုက်ခိုက်နေကြောင်းနဲ့မိုးမောင်းမြို့နယ်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးဖုန်းလိုင်းတွေလည်းပြတ်တောက်နေကြောင်းပြောပါရယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့မန်စီနဲ့မိုးမောင်းမှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းမြေပြင်သတင်းတော့အသေးစိတ်မသိရသေးကြောင်းပြောပါရယ်။
မင်းတို့ဘက်မှာလည်းတက်ပေါ်တော့ရှိတယ်တဲ့။ဥစ္စာမန်ဖီဘက်မှာလည်းတက်ဖို့ဖြစ်တာတော့မှာလေတဲ့။အဲဒါပေမဲ့ယူဂျီနဲ့ချီနေကိုတော့ခန်တင်းဓာရီဘလူလာအဲ့ဒါတွေကတော့မချတိရပါဘူး။အဲလေကျောင်းတို့လည်းနေကြည့်ရတော့အဲပြည်လောက်ပါလေ။ဟိုမန်ဖီဘက်မှာကတော့ဟိုယူအားတွေမှာမိစတော်မှလောင်တယ်တော့ကြားတယ်။ဒါပေမဲ့အတိအကျတော့မချတိရပါဘူး။
ဒီရပိုင်းမှာတနိုင်းမြို့နယ်နန်းပြူရွာဘက်မှာတိုက်ပွဲဖြစ်တဲ့သတင်းကြားသိရကြောင်းနဲ့ပူတာအိုမြို့နယ်အတွင်းမှာလည်းတိုက်ပွဲဖြစ်ပွားတာတွေရှိတဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါဗျ။တ
နိုင်းကကတော့နန်းပြူနန်းမဘက်မှာတိုက်ပွဲဖြစ်တယ်တဲ့။သူများတော့ရှိပြီ။စုံကြည့်နေတဲ့အနေခါလာမသိဘူး။အဲ့ဒါမှလည်းဆက်တော်မရလို့အဲ့ဒီ
ဒီကနေ့ကျောလာတဲ့အတန်တော့ပဲလို့ကြားပါတယ်ဘူတာဦးဘက်ကနေဒီစံပြပွန်ဘက်ကိုပေါ့နော်ဒီအန်တီယာလောက်နဲ့ကျောင်းထူးတယ်ဆိုတာကြားပါတယ်ဒါကြောင့်အဲ့ဒီလမ်းမှာပေါ့နော်ဒီဒီရင်ဆိုင်ဆိုင်ပွဲတွေရှိတယ်လို့ကြားရတယ်ဟိုစံပြာနဲ့လုံချာရံကြားမှာတိုက်ပွဲခါတိတိမှာအဲ့ကနေ့ပြန်ဖြတ်သွားပြီချင်းတယ်ဒါမှဆက်တွေ့ရတော့မရအောင်အဲ့လိုပါဘူတာဦးမျိုးနယ်အတွင်းကဖြစ်ပွား ောင်ခဲ့ကြောင်းနဲ့ဒါကြောင့်စူပီယန်ကြေးရွာသားတွေဟာတိုက်ပွဲဖြစ်ပွားမှာနဲ့စစ်ကြောင်းနဲ့အတူခေါ်ဆောင်ခံရမှာစိုးရိမ်လာကြောင်းတောတောင်တွေထဲတင်းရှောင်နေရတဲ့အကြောင်းဘူတာအိုဒေသခံတို့ကပြောပါတယ်။စွမ်ပီယန်ရွာကအိမ်တော်စု180လောက်တင်းရှောင်နေရပြီးလောလောဆယ်မိုးရသည့်ဝင်ရောက်လာတာကြောင့်နေထိုင်ဖို့အခက်အခဲရှိသလိုရက်ကြာရှည်လာရင်စားနေရခါအတွက်အခက်အခဲရှိနိုင်ကြောင်းလည်းဆက်ပြောပါတယ်။KIA နဲ့ပူးပေါင်းတပ်တွေဟာဆွန်ဘရန်ဘူမြို့အခြေစိုက်ခလာရ46တပ်စခန်းကိုနှစ်လနီးပါးဝိုင်းရံတိုက်ခိုက်ခဲ့ပြီးဒီလ5ရက်နေ့ကသိမ်းယူခဲ့တာပါဆွန်ဘရန်ဘူအခြေစိုက်တပ်စခန်းဟာမြေကြီးနားပူတာကိုကားလမ်းနဲ့ဒေသတွင်းလုံခြုံရေးအတွက်အရေးပါတဲ့စခန်းတစ်ခုဖြစ်တာကြောင့်စစ်ကောင်စီဘက်ကပြန်လည်သိမ်းယူနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်မတ်လ9ရက်နေ့ကစတင်ခဲ့တဲ့ KIA ထိုးစစ်ရဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းပေါင်း80ကျော်သိမ်းယူခဲ့ကြောင်း KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာတော့မိုးမောက်မန်စီနဲ့ဗမော်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်အတွင်းကကုံသွယ်ရေးအရေးပါတဲ့မြို့တွေကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေတင်းယူနိုင်မှုအပြင်းထန်ကြိုးပမ်းနေတဲ့သတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးရီးပဋိပက္ခတွေပြင်းထန်နေတဲ့မြန်မာထိုင်းနယ်စပ်လုံခြုံရေးထိုင်းလေတဲ့ကြီးတဲ့တာဝန်ရှိသူတွေကင်တွယ်ဖြေရှင်းနေပါတယ်လို့ထိုင်းဝန်ကြီးချုပ်ကပြောဆိုလိုက်တဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါတယ်ထိုင်းမြန်မာနယ်စပ်တောင်ပိုင်းမှာထိုင်းနိုင်ငံရဲ့လေကြောင်းအပါအဝင်နယ်စပ်လုံခြုံရေးကိုထိပါခံမှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ဆက်သာသဖစင်ကပြောကြားလိုက်ပါတယ်။မြန်မာစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ထိုင်းမြန်မာနယ်စပ်တောင်ပိုင်းမှာတော့ယာနဲ့ချီပြီးတော့စစ်ပွဲဒုက္ခသည်တွေထိုင်းနိုင်ငံဘက်ခြမ်းကိုရောက်လာနေတဲ့အခြေအနေကိုထိုင်းဝန်ကြီးချုပ်ကိုရိုင်းဦးဆောင်တဲ့အဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကုန်လုံးကထိုင်းမြန်မာနယ်စပ်အထိတွားရောက်ကြည့်ရှုခဲ့တာနဲ့ပတ်သက်လို့ထိုင်းခြေစိုက် VOA မြန်မာပိုင်းသတင်းတော့မအေးအေးကအကြောင်းဆုံးသတင်းပေးပို့ထားပါတယ
်။ထိုင်းဝန်ကြီးချုပ်စေတာထဗီစင်နဲ့အတူကာဝေးဝန်ကြီးစူတင်ကလန်ဆန်ပါဝင်တဲ့အဖွဲ့ဟာထိုင်းမြန်မာနယ်စပ်ကချနာဘူရီခရိုင်နောင်လူမြို့နယ်နယ်စပ်စီးပွားရေးဆောင်ကိုမေလ17ရက်နေ့ကစစ်ရဟတ်ရင်နဲ့ရောက်ရှိလာပြီးနယ်စပ်လုံခြုံရေးအခြေအနေတွေကိုလာရောက်စစ်ဆေးခဲ့တာပါ။နှစ်နိုင်ငံနယ်စပ်လုံခြုံရေးအခြေအနေနဲ့ပတ်သက်လို့ထိုင်းစိုးရရဲ့လှုပ်ဆောင်နေမှုကိုမေလ12ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်သွားခဲ့ပါတယ်။
มีครับมีแล้วมีหลอกแล้วหมดแล้วครับมีการพูดคุยตลอดเวลาเมื่อวานนี้ผมคุยกับท่านผู้ชาการสถานการณ์ผู้ชาการท่านบอกว่าเรื่องของที่เขามีปัญหากันเนี่ยเรื่องของการที่จะล้นเข้ามาในชายแดนเรารับไม่ได้นะเครื่องบินที่จะบินผ่านน่านฟ้าเรามาก็รับไม่ได้นะห้าม
ท่านวิญญาณเจ้าก็ท่านภาษาเนี่ยပြောသွားတာကတော့အချင်းနေအားလုံးကိုထိမ့်ချုပ်ထားနိုင်ပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာနယ်စပ်မှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်မငြိမ်မသက်ဖြစ်မှုတွေဟာထိုင်းနယ်မြေအတွင်းထိပါရိုက်ခတ်လာမှာကိုလုံးဝလက်ခံလို့မရပါဘူးလေကြောင်းကျူးကျော်တာပဲဖြစ်ဖြစ်ထိုင်းနိုင်ငံဘက်ကလက်မခံနိုင်ပါဘူး။နေဆက်လုံခြုံရေးနဲ့ပတ်သက်ပြီးထိုင်းလေတဲ့နဲ့ကြီးတဲ့တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးနေဆက်လုံခြုံရေးကိုတိုက်ရိုက်ကင်တွယ်နေပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။ထိုင်းမြန်မာနေဆက်ထိုင်းနိုင်ငံစံခရဘူရီအနီးမြန်မာနိုင်ငံဖျားသုံးစုမှာပြီးခဲ့တဲ့တောက်ကြနေနေ့လယ်ပိုင်းကမြန်မာဘက်မှတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ရာကနန်းရှိတဲ့စစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံထဲကိုထွက်ပြေးလာခဲ့ကြတာပါ။ပြားသုံးစုဒေသခံ100ကျော်လောက်ဟာထိုင်းနိုင်ငံအတွင်းပြေးဝင်လာခဲ့ပြီးထိုင်းဘက်ကအမှတ်134နေကြာစောက်တက်အပါဝင်ရဲတပ်ဖွဲ့တွေကနေဆက်ကိုစောင့်ကြပ်ထားခဲ့ပါတယ်။အခြေအနေတွေကိုတည်ငြိမ်ပြီးတဲ့နောက်နေရက်ကိုပြန်ပို့ခဲ့တာပါ။ဒီအတွက်ကြောင့်နေဆက်လုံခြုံရေးကိုထိုင်းဝန်ကြီးချုပ်ကအလေးထားပြောဆိုသွားတာဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာကန်ချနာဘူရီခရိုင်စံခရဘူရီမြို့နယ်ထဲမှာရှိတဲ့မွန်တရားလိုခေါ်ဝေါ်တဲ့ဥတ္တရမနုဆန်တရားကိုလည်းတွားရောက်ခဲ့ပြီးဒေသခံတွေနဲ့တွေ့ဆုံကခီးသောလုပ်ငန်းတွေဖွံ့ဖြိုးတိုးတက်နိုင်ရေးကိစ္စတွေကိုလည်းပြောဆိုခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာနေဆက်ကုန်သွယ်ရေးကိစ္စတွေကိုလည်းအလေးထားလာရောက်ကြည့်ရှုခဲ့သလိုထိုင်းမြန်မာနယ်စပ်ကနေမူရစေးဝါးတွေဝင်ရောက်လာနေတဲ့အခြေအနေတွေရှိတာနဲ့ပတ်သက်လို့လည်းအထူးကြက်မှတ်စစ်ဆေးလှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းကိုလည်းတစ်ဆက်တည်းပြောဆိုသွားပါတယ်။ထိုင်းဝန်ကြီးချုပ်နဲ့အဖွဲ့ဟာအမှတ်ကိုစစ်ဒေသကတာဝန်ရှိသူတွေစစ်ဘက်ဆိုင်ရာအရာရှိတွေနဲ့အတူကချနာဘူရီမြို့မှာလည်းနေဆက်လုံခြုံရေးအစည်းအဝေးပွဲကျင်းပခဲ့သလိုမဲဆောက်ရနောင်းကချနာဘူရီနေဆက်တလျှောက်မူရစေးဝါဝင်ရောက်လာနေမှုတွေကိုလည်းရပ်ပေါင်း90အတွင်း
အပိသက်ပိတ်ဆို့နေနေသွားမယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရှင်။ဒါကတော့ထိုင်းဝန်ကြီးချုပ်ရဲ့ထိုင်းမြန်မာနယ်စပ်ခီးစဉ်ထိုင်းခြေဆိုင်VOA မြန်မာပိုင်းသတင်းတော့မအေးမာသတင်းပေးပို့ခဲ့တာပါရှင်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်လေးရှုစားနာဆင်ရဖို့ရှိပါတယ်။
VOA စီစဉ်တွေကိုရေဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။
vue.myanmar.youtube.com/vuebermis ဖြစ်ပါတယ်။မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ဆက်သွဲမေးမြန်းခန်းကိုအလှည့်ပေးကြပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအားနည်းတဲ့စစ်အစိုးရတရက်နဲ့ဆက်လက်ရပ်တည်စေလို့ပြီးတော့2019ခုနှစ်ဝန်းကျင်တုန်းကနိုင်ငံရေးအခြေအနေမျိုးပြန်ပြီးတော့ရောက်အောင်လုပ်နေပါ ထိရောက်မှုမရှိဘူးပြီးတော့ဆရာနာရှင်စန့်ကျင်အင်အားစုတွေရဲ့နိုင်ငံရေးအုပ်ချုပ်ရေးစွမ်းရည်တွေမှာပိုးပြီးတော့မှပံ့ပိုးပေးဖို့လိုအပ်နေပါတယ်ဆိုတာကိုလည်းထောက်ပြပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအခြေချနေထိုင်ပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးတင်နန်းတွေဖွင့်လှစ်ပို့ချခဲ့တဲ့လက်ရှိ Pratt Server Society Center ရဲ့အကြီးအကဲအကြံပေးEgor Bladjevich ကိုကိုငိမ့်ချန်းအေးကအွန်လိုင်းကနေဆက်သွယ်မေးမြန်းထားတာရှူစာနာဆင်ပါရှင်
။ Let me start by focusing on the Chinese and Myanmar peace karma တရုတ်နဲ့အာဆီယံအိန္ဒိယနိုင်ငံတွေရဲ့အခမ်းအနားကိုစပယ်ဆွေးနွေးချင်ပါတယ်ဗျာ။သူတို့ရဲ့လက်ရှိလိပြွာကပါပါလေ။သူတို့ကဒေတာတွေနဲ့သူတို့ရဲ့နေဆက်တွေဒီနေစေဖို့အပြုလာဒါမဟုတ်ရွယ်လို့ပဲဖြစ်ဖြစ်မရွယ်ပဲနဲ့ပဲဖြစ်ဖြစ်လက်ရှိအနာတိတ်စစ်ကောင်စီကိုဆက်ပြီးတော့အနာတမြဲစေဖို့ကူညီပေးရရောက်နေလာကြ
But I think to understand what they are doing now the Myanmar neighbors
and they move to that a sa ka ani jin nai ngan le ba ri lou khe de le so ra ka ni pyan mi lo na le chi bu lu me lo chan tin ma de nyama ani jin ri pa win a long ga chin chin ma ro sit kaung si ga san na pya we ri san jin khu kan to lan da ri go nin nin nai twa ma be lo myo lin ka ja raw ba da chaung ani na jin ri de ma ka wu nai ngan da ga atan wan ga thain saung chi bu song phyat khe ja ba le sit dak ga yes sat de phi ni mu ri lou bi thru ye thain chou nai mu go khai ma aw pyan di saung nai de a kha ja မှာအရင်လိုထုံးစံပုံမှန်အတိုင်းပြန်လုပ်ကြမယ်ပေါ့ပထဝီနိုင်ငံရေးအရာရောစီးပွားရေးအရာရောတန်တမာရေးအရာရောပေါ့အခု3နှစ်ကြာလာချိန်မှာတော့အထူးသဖြင့်စစ်စင်ရေးတည်တူညာနှစ်ခုအပြီးမှာစစ်တပ်ကအခြေအနေကိုထိမ့်မှုမအောင်မြင်ယုံတာမကပဲရှုံးနေပြီဆိုတာကိုအားလုံးကနားလည်လာပြီးတော့ထိတ်လန့်တုန်လှုပ်သွားကြပါလေထိမ့်မနန်သိမရအခြေအနေကိုဥတီသွားမှကိုလည်းကြောက်သွားကြပါလေအဲ့ဒီချိန်မှာထိုင်ဆောင်ကြည့်နေတဲ့ချင်းကပ်မှုပုံစံကိုစွန့်ခွာပြီးတော့ထဲထဲဝင်ဝင်စပါဝင်ပတ်သက်လာကြတာပေါ့ဒီနိုင်ငံကတော့တက်ကြွဆုံးနဲ့မြန်မာနိုင်ငံကဖြစ်ထွန်းမှုတွေကိုလွှမ်းမိုးနိုင်ဖို့အကြိုးစားဆုံးပေါ့ထိုင်းနိုင်ငံကတော့အပြောကပုံများပါတယ်သူတို့ဘာတွေလှုပ်ဖို့ကြိုးစားနေလဲဆိုတော့စစ်တပ်ကိုတူပြီးတော့အင်အားကြီးထိန်းချုပ်နိုင်သူအဖြစ်နိုင်ရဖို့ကိုမလိုလားပါဘူးပထမအချက်ဒါကပျက်စီးဆုံးရှုံးမှုတွေများပြားမယ်ဆိုတော့နားလည်လို့ပါနောက်ဒုတိယချက်ကတော့ဒါကမဖြစ်နိုင်တော့ဘူးဆိုတော့သူတို့သိလာလို့ဖြစ်ကောင်းဖြစ်ပါမယ်တဖက်မှာလည်းစစ်တပ်ကသူတို့မရှုံးစေချင်ပါဘူးသူတို့ဒီကစားပွဲကိုကစားနေကြတာပါမြန်မာစစ်တပ်ကအကျိုးချောင်းဖြောင်းဖျားနားချနိုင်ဖို့အတွက်ညှိနှိုင်းမှုတွေလုပ်နိုင်ဖို့စစ်တပ်ရဲ့အားနည်းချက်ကိုတနည်းအားဖြင့်အသုံးချနိုင်ဖို့အခွင့်အရေးပဲလို့သူတို့မြင်ပါတယ်သူတို့အောင်မြင်မယ်လို့တော့ကျွန်တော်အနေနဲ့မထင်ပါဘူးနောက်တစ်ခါကသူတို့တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေနဲ့မျိုးသားညီညွတ်ရေးအစိုးရ NUG ကြားမဟာမိတ်ဖြစ်မှုကိုဖျက်တောက်ဖို့ကြိုးစားပြီးတော့တနည်းနည်းနဲ့မြန်မာနိုင်ငံကို2010ခုနှစ်ကနိုင်ငံရေးအခြေအနေမျိုးပြန်ရောက်အောင်လုပ်နေပါတယ်အဲ့ဒီအထက်တန်းလောကတက်တက်ဩဇာအင်အားရှိတဲ့သူတွေနဲ့ဖွဲ့စည်းထားတဲ့ဒုတိယကံပုံစံနိုင်ငံရေးမှာစစ်တပ်ရဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့နဲ့မြန်မာနိုင်ငံရေးအင်အားစုကိုကုစားပြုမဲ့အစုအဖွဲ့တစ်ခုကြီးရဲ့ပါဝင်မယ်ပေါ့ဒါကိုအောင်မြင်နိုင်ဖို့မြန်မာအင်ဒီဂျင်တွေကလုပ်နေတာပေါ့အဲ့ဒီမှာတရုတ်ကသူတို့ရဲ့ဩဇာကိုအသုံးချပြီးတော့ဒီလမ်းကြောင်းအတိုင်းအောင်မြင်ဖို့တွန်းအားပေးနေပါတယ်ဒါပေမဲ့မအောင်မြင်သေးပါဘူးကျွန်တော်မြင်ရတော့ဒါကပကတိမြေပြင်အခြေအနေနဲ့ကြီးကြီးမားမားကိုလွဲနေတဲ့အကဲဖြတ်ချက်ပေါ့ဒီလွဲမားတဲ့အကဲဖြတ်ချက်ကြောင့်တိုင်းပြည်လုံးအကြမ်းဖက်ခံရဖို့အချိန်ပိုပေးတယ်လို့ဖြစ်နေပါတယ်ဒါကမြန်မာနိုင်ငံပြက်စီးနေတာကိုရှေ့ကြစေပြီးတော့လူတွေပိုပြီးကပ်ဘေးစိုက်စီပါတယ်
And that is the increasing and deepening the humanitarian catastrophe.
Let me move to my next question regarding okay, ASEAN ye phiao mu ne patat pi lo set pe chin ma le ya. Ki phe igor ye saw ma le ma ni ma ye ASEAN ye tou pya swan mu le paw wi ba thauk pya la le pi ya ba le. Ta phat ma ga ma le ga ma set tet yin che mu ba le ne ne shin shin go ye twae ni da ba. Shin ma pyo de the ma le pa ba le. In a ji nai ngan dwi te yuk ne russia lo ga le ma le ga ma chui su wa ye set set pi ba le. Ku ma le mho pa au da yin ya ba. Che ne ma ပဲအာဆီယံမှာဆွမ်းဆောင်ရေးကလည်းအကန့်အသတ်တွေရှိတယ်ဆိုပြီးတော့ပြောကြရတယ်ရှိပါတယ်။ဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းကိုဝင်ဆက်ရဘူးဆိုတဲ့ဒီဘာသာကလည်းရှိနေပါတယ်။ဆိုတော့ဒီချိန်ဒီမှာအာဆီယံကအမှန်တကယ်အကျိုးသက်ရောက်မှုရှိအောင်ပါရင်လုပ်တင်လေဗျ။
Look, I would really like to ASEAN to
မြန်မာပြည်ထနာကိုဖြည့်ရှင်းဖို့ ASEAN ကိုအဓိကကြတဲ့ခန်းကဏ္ဍကလည်းပါဝင်စေချင်ပါတယ်။ဒါပေမဲ့အကံမကောင်းစွာပဲဒီလိုဖြစ်လာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ ASEAN ရဲ့လုပ်ခဲ့တဲ့ပြီးခဲ့တဲ့၃နှစ်ကိုကြည့်ရင် ASEAN မှာလုံနိုင်စွမ်းရှိမယ်လို့မထင်ပါဘူး။ ASEAN ကမြန်မာအကျပ်တွေကိုဖြည့်ရှင်းဖို့ကြိုးပမ်းတာမဟုတ်ပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်ပြီး ASEAN ကိုဘူပြုထားတော့သူရဲ့ပုံရိပ်ကိုကာကွယ်နိုင်ဖို့သာကြိုးစားနေတာပါမြန်မာနိုင်ငံမှာဒုက္ခတွေရောက်ဆုံးရှုံးပျက်စီးမှုတွေကြီးစွာကြုံတွေ့နေရတာထက်အာဆီယံတော့ကသူ့ပုံရိပ်ကပို့ပြီးတော့အရေးကြီးနေပါတယ်အာဆီယံကအားလုံးပါဝင်တဲ့ဆွေးနွေးပွဲလို့ခေါ်တဲ့အထိပယ်ကတော့လက်တွေ့မှာလူတိုင်းကအာဏာသိမ်းစစ်တပ်စီမှာအမှုနီးနဲ့လက်နက်ချတာကိုလက်ခံဖို့လိုတယ်လို့ဆိုလိုတာပါဒီဆွေးနွေးပွဲဟာတိုင်းပြည်ကိုဖျက်ဆီးနေတဲ့ဗိုလ်ချုပ်မကြီးမင်းအောင်လှိုင်ကိုလူတိုင်းကလာပြီးတော့ညှိနှိုင်းဖို့ပါလူတိုင်းကအပြစ်ခတ်ရစေးရေးကိုလက်ခံဖို့ပါပြီးတော့မှလွတ်တော်ထဲမှာနေရာနည်းနည်းပေးမဲ့လိန်လေလဲဖျားထားတဲ့စစ်စစ်ဆွေးနွေးပွဲတွေကိုဆိုလိုတဲ့အားလုံးပါဝင်တဲ့ဆွေးနွေးပွဲပါ၃နှစ်ကြာခက်ခက်ခဲခဲရုန်းကန်ရင်စစ်အာဏာသိမ်းမှုကိုစန့်ကျင်နေတဲ့မဟာမိတ်အဖွဲ့တွေရဲ့တပ်ဆိုင်သူအားလုံးဟာဒါကိုလက်မခံနိုင်ခွင့်သူတို့မှာအပြစ်ရှိနေပါအာဆီယံဟာဒီလုံမဖြစ်နိုင်တဲ့လုပ်ငန်းစဉ်ကိုပဲဆက်ပြီးတော့တွန်းနေတာပါအာဆီယံကတခြားမတူညီတာဘာလုပ်နိုင်လဲလို့မေးရင်သူတို့ဟာအာဏာသိမ်းစစ်တပ်မပါဘဲနဲ့ကျန်တဲ့သူတွေအားလုံးတွစ်ဆုံဆွေးနွေးနိုင်ရေးအဆင်ပြေချုံးမွေ့စေဖို့ပံ့ပိုးကူညီနိုင်ပါလားစစ်တပ်မပါဘဲအားလုံးပါဝင်ဆွေးနွေးခြင်းကသာမြန်မာပြည်ထနာတွေကိုဖြစ်ရှင်းရမှာအထောက်အကူဖြစ်စေမှာဖြစ်ပြီးတော့နိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့နိုင်ငံရေးသဘောတူညီချက်တည်းရဲ့ရဖို့အရှိန်မြင့်တင်နိုင်မှာပါအဖက်မှာလည်းဒါကဗိုလ်ချုပ်မကြီးမင်းအောင်လှိုင်နဲ့လက်ရှိအာဏာသိမ်းစစ်ကောင်စီကိုပြုတ်ကျဖို့မြန်လာမှာပါဘိုးချုပ်မူကြီးမင်းအောင်လှိုင်ကိုမဖယ်ရှားဘဲနဲ့မြန်မာနိုင်ငံအတွက်အပြေမရှိသေးပါဘူး
Before Minang Lang is removed there is no solution for the Myanmar
Let me move to that little bit broader ပို့ပြီးတော့ဒီနေ့ကျပြတဲ့ဘူဝါဒကိစ္စကိုဆွေးနွေးကြပါမယ်ဥပမာမြန်မာနိုင်ငံအတွက်အမေရိကန်ရဲ့ဘူဝါဒနဲ့အကျိုးသက်ရောက်မှုမျိုးပေါ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့ဘူဝါဒနဲ့တက္ကပိတ်ဆို့မှုတွေကဘယ်လောက်ထိသက်ရောက်မှုရှိလဲပို့ပြီးထိရောက်မှုရှိအောင်အမေရိကန်ကဘာတွေလုပ်နိုင်လဲဘာတွေလုပ်သင့်တယ်လို့ထင်လဲခင်ဗျ
We should be realistic about the sanctions.
Danka Beso Muri ga Myanmar nangam ma da ma ka kaba twan ma ba kan tan ne be tat yaw mu shi de so raw. Aman dai myin bu lo ba le. Beso yee yu mu ri ha sit pwae ri ko myet tan nai ma au. Ana shin ni ko phyou cha ma ma hou ba au. Danka Beso Muri ga nangam yee tadin saka po ni la ba. Danka Beso Muri cha man ni ye nangam ri ga bedu ko lat khan ne bedu ko do lat ma khan bu lo pyo ni la ba. Da ga ta cha ma. Dutiya ta cha ma Beso yee yu mu ri ga အတိုင်းအတာတစ်ခုနဲ့အာဏာရှင်စနစ်ရဲ့ဆွမ်းဆောင်ရေးကိုကန့်တတ်နိုင်ပါတယ်။စစ်ပွဲဒါမှမဟုတ်ပြည်내မှုတွေကိုဆက်လက်လှုပ်ဆောင်နေတာတွေကိုလည်းကန့်တတ်နိုင်ပါတယ်။ဒါပေမဲ့အာဏာရှင်ကိုမဖယ်ရှားနိုင်ပါဘူး။သူတို့ကိုကန့်တတ်မှုတော့လုပ်နိုင်ပါတယ်။ဒါကြောင့်ဒီသဘောရတော့ပိတ်ဆို့ရေးယူမှုဟာအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒဏ်ခတ်ရေးယူမှုတွေကကစားပွဲကိုပြောင်းလဲစေတဲ့ game changer မဟုတ်ပါဘူး။ဆိုတော့ဒဏ်ခတ်ပိတ်ဆို့မှုတွေကဘာတွေလုပ်နိုင်လဲ။စစ်ဆိုရပေါ်အထောက်ပံ့တွေမရအောင်တော့ကန့်တတ်နိုင်လို့ဒါကအရေးကြီးပါတယ်။ဒါပေမဲ့ဒီချိန်ထဲမှာပဲအမေရိကန်အနောက်နိုင်ငံတွေနဲ့အာရှကဒီမိုကရေစီနိုင်ငံတွေအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလိုအပ်ပြီးတော့တော်လိုင်းအင်အားစုတွေကိုဦးတည်ပြီးတော့ခိုင်မာတဲ့ပံ့ပိုးမှုတွေပေးဖို့လိုနေပါတယ်။ရုရှားကစစ်အာဏာရှင်တွေကိုစစ်ရေးဆွမ်းရည်မြင့်တင်ဖို့ကူညီပေးနေပါတယ်။အိန္ဒိယဟာစစ်ကောင်စီရဲ့စစ်ရေးစီးပွားရေးနဲ့အုပ်ချုပ်မှုဆွမ်းရည်ကိုမြင့်တင်ဖို့ကြိုးစားနေပါတယ်။ဆိုတော့ရုရှားနဲ့အိန္ဒိယကစစ်အစိုးရကိုသာလောင်းချီထပ်ထားကြပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံကိုတခြားနိုင်ငံတွေမှာပါပဲသူ့ရဲ့ဩဇာလွှမ်းမိုးမှုနယ်ပယ်တဲ့ရှိစီချင်ပါတယ်။ဒီလိုဖြစ်ဖို့ကိုတရုတ်ကစစ်တပ်ကိုဗဟုသုယအဖြစ်ဆက်လက်ရှင်သန်ရပ်တည်စေချင်ပါတယ်။ဒါပေမဲ့အားနည်းတဲ့ဗဟုသုယအဖြစ်ပဲရှိစီချင်တာပါ။ဒီချိန်ထဲမှာပဲနိုင်ငံတဲကတခြားနေရာအင်အားစုတွေမှာလည်းဩဇာလွှမ်းမိုးမှုရယူထားပြီးတော့အထိန်အကွက်နဲ့မတိမငင်ဖြစ်နေအောင်လုပ်ဖို့ကြိုးစားပါတယ်။အဲ့ဒါကတရုတ်ကစားနေတဲ့ကစားပွဲပါ။အမေရိကန်ကလုပ်နေတာကတော့အရက်ဖတ်အဖွဲ့အစည်းတွေကိုထောက်ပံ့ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးနေပါတယ်။အဲ့ဒါကအမေရိကန်နဲ့ဥရောပသမ္မတနိုင်ငံတွေကလုပ်နေပါတယ်။ဒါမျိုးကကောင်းပါတယ်။ဒါပေမဲ့အဲ့ဒါနဲ့ချင်းမလုံလောက်သေးပါဘူး။လိုအပ်နေတာကအမေရိကန်အနောက်နိုင်ငံတွေနဲ့အာရှကဒီမိုကရေစီနိုင်ငံတွေအနေနဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးမဟာမိတ်တွေရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေထဲမှာကူညီဖို့နဲ့လွတ်မြောက်နေပြည်တွေမှာအုပ်ချုပ်မှုဆွမ်းရည်မြင့်တင်ပေးဖို့လိုအပ်နေပါတယ်။ဒါကအမေရိကန်တယောက်တည်းလုပ်လို့မရပါဘူး။အာဆီယံတဲကအရေးကြီးတဲ့မိတ်ဖက်တွေဖြစ်တဲ့ထိုင်း၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့လက်တွဲပြီးတော့လုပ်ဖို့လိုနေပါတယ
်။ US need to do it together with the important partners in ASEAN meaning Thailand, Malaysia, Singapore, Philippines and Indonesia.
ဒါကတော့ Pratt Civil Society Center ရဲ့အကြီးတန်းအကြံပေးကိုကိုငင်းချန်အေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာအလင်းအမြန်ကြီးထွားလာနေတဲ့အာရှຫນွေဘွားအမေရိကန်စားသုံးသူတွေအတွက်စိုက်ပျိုးထုတ်လုပ်ရောင်းချမှုတွေကတွင်ကျယ်လာနေပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်တင်ပြပေးထားပါတယ်။
အမေရိကန်ပြည်ထောင်စုမှာမေလဟာဆိုရင်အာရှຫນွေဘွားအမေရိကန်ဟာဝိုင်တိုင်းရင်နဲ့ပစိဖိတ်ကျွန်းຫນွေဘွားတွေကိုဂုဏ်ပြုရလာဖြစ်ပါတယ်။အာရှຫນွေဘွားအမေရိကန်တွေဟာအမေရိကန်မှာအမြန်ဆုံးကြီးထွားလာနေတဲ့အုပ်စုဖြစ်တယ်လို့နီလ်ဆန်သုတေသနလုပ်ငန်းကြီးရဲ့စစ်တမ်းကဖော်ပြပါတယ်။နိုင်ငံပေါင်း20ကအာရှຫນွေဘွားအမေရိကန်22တန်းကျော်ရှိကြောင်းသကောက်စင်အချက်လက်တွေမှာလည်းဖော်ပြပါတယ်။လာမယ့်2060ပြည့်နှစ်ရောက်မှာလူရေ 35.8 သန်းထိတိုးလာမယ်လို့လည်းခန့်မှန်းထားကြပါဗျ။အမေရိကန်ပြည်ထောင်စုမှာအလုံးပါဝင်တဲ့စီးပွားရေးတိစမှုနဲ့အာရှຫນွေဘွားအမေရိကန်တွေဟာဝိုင်နဲ့ပစိဖိတ်ကျွန်းຫນွေဘွားအမေရိကန်တွေအတွက်အခွင့်အလမ်းတွေဖန်တီးပေးနေတာမှာအာရှຫນွေဘွားတွေဟာဝိုင်နဲ့ပစိဖိတ်ကျွန်းຫນွေဘွားတွေရဲ့စီးပွားရေးလုပ်ငန်းငယ်တွေစွန့်ထွင်လုပ်ငန်းတွေမှာယင်းနှိမ့်မြုံနှံမှုတွေလည်းပါဝင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်တန်ကခြေညာချက်မှာပြောပါတယ်။သူတာဝန်ယူထားတဲ့ကာလအတွင်းအာရှຫນွေဘွားအမေရိကန်အလုတ်ကံရရှိမှုနဲ့စွန့်ထွင်လုပ်ငန်းနှုတ်ဟာဆိုရင်ဆယ်စုနှစ်တခုအတွင်းအမြင့်ဆုံးဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဖရက်စနိုမြို့ကအာရှຫນွေဘွားဈေးကွက်ကိုအဓိကရည်ရွယ်တဲ့စိုက်ပျိုးထုတ်လုပ်မှုအများအပြားရှိပါတယ်။မြန်မာနိုင်ငံကနေရွှေ့ပြောင်းအခြေချလာတဲ့ဇော်ဖန်းလုပ်ငန်းရှင်ဦးစောနိုင်ကတော့ဒီလုပ်ငန်းကိုစနိုင်ဖို့ဆယ်စုနှစ်တခုနီးပါအချိန်ယူခဲ့ရတယ်လို့ VOE ကပြောပါတယ်
။ဒီရောက်လာတာလည်းဒီကယ်လီဖိုးနီးယားပြောင်းလာတာလည်းဒီကိစ္စအတွက်ပဲလှုပ်ရှင်တာဟာလေလှုပ်နိုင်အောင်ပြောင်းလာတာ။ဒါအဲ့ဒါနဲ့ပဲစပြစ်သွားတော့ပြောမယ်ဆိုလို့ဒါပေမဲ့အခုစတယ်ဆိုတဲ့အချိန်မှာပြောမယ်ဆိုရင်တော့ဒါဟိုငွေရလက်ထက်မှာရှိထားဖို့လိုတယ်။ဘာလို့ဆိုတော့ဒီလုပ်ငန်းစပြီးဆိုတဲ့အချိန်မှာထွက်ကြီးပဲဆိုတာဝင်ငွေလုံးဝမရှိဘူးနော်။အခုချိန်နေလက်ဒါမဝင်သေးဘူးဒါအခုထည့်နေလုံးပဲနေစားရနှစ်လပိုင်းလောက်တည်းကျွန်တော်စနေတာအခုချိန်ထိတာအကုန်လုံးဟောဝင်ဝင်မလာသေးဘူ
းအမေရိကန်ကိုစတင်အခြေချခဲ့ပြီးတဲ့နောက်ကိုပိုင်အရင်ညရအောင်စူဆောင်းသူ့ရဲ့အမေရိကန်အိမ်မက်ကိုအကောင့်ထဲပေါ်တာလို့ပြောတဲ့ဦးစောနိုင်ကလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်တွေစူဆောင်းကိုပိုင်ငွေနဲ့လုပ်ငန်းကိုစခဲ့တာဖြစ်ပေမဲ့စွန့်စားရမှုကတော့များတယ်လို့ပြောပါတယ
်တတော်စွန့်စားတာအခုချိန်ထိရတာပြောမှဆိုတာဒီရောက်ဝင်ငွေကကိုဘယ်လိုခေါ်မလဲဒီတစ်နှစ်ပတ်လုံးကိုအလုပ်လုပ်တဲ့ဝင်ငွေမမီဘူးဒီကနေ့ကနော်ဒါပြောမှာစကိုလုပ်တဲ့အချိန်ပိုင်းကြီးလေးနဲ့နောက်လုပ်တဲ့ဟိုအရေးအတွက်ကဒါကိုနည်းတယ်ပေါ့နည်းတော့အဲ့တော့ဒီအတွက်ကိုဒါ support လုပ်ဖို့အတွက်ကို့မှာလည်းငွေကန်ရှိဖို့လိုတယ်ပေါ့နော်ဒီအောင်တောင်းထားနိုင်မှုပေါ့နော်အခုအချိန်မှာအာဒီလုပ်ငန်းအခုစပြီဆိုဒါကျွန်တော်ကဒါခရင်ရောက်ရှိလို့ခရင်ရောက်တဲ့ဟာနည်းတော့ရောင်းလို့ရတာပဲဖြစ်ဒီအမြင်မှာချဆက်တဲ့လူတွေကအခုအချိန်မှာဘယ်သူမှမရသေးဘူးအခုအချိန်မှာ6လပိုင်းမှာကျွန်တော်စိုက်ဖို့စောင့်ပါဟုတ်ကဲ့အဲ့ဒီတော်တွင်းကိုတော့ဒါတော်တော်လေးတော့တောင်းခံထား
အာရှຫນွေဘွားစားသုံးသူဈေးကွက်ကိုဥတီတဲ့စိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေတင်မှာမြန်မာຫນွေဘွားတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေလည်းပါဝင်ပါတယ်ဖလော်ရီဒါပြည်နယ်မှာလည်းမြန်မာစိုက်ပျိုးရေးလုပ်ငန်းတွေရှိပြီးလက်လီအယောင်ဆိုင်တွေမှာအဓိကဖြန့်ဖြူးကြတယ်လို့လည်းစိုက်ပျိုးရေးလုပ်ငန်းရှင်ဦးစောနိုင်ကပြောပါတယ
်ဖလော်ရီဒါလည်းကျွန်တော်ရှိပါတယ်သူတို့ကတော့ဟိုမကြော်ညာဘဲနဲ့နေလို့တာဟောဖြစ်ကြသူတို့ကအဲ့မှာတော့ဂရင်းဟောင်းနဲ့စိုက်ကြတာတို့တွေဆိုင်သူတို့တွေကကြတော့သူတို့ရဲ့ဈေးကွက်ကအဓိကတော့သူတို့ပြောပြတဲ့အရာဆိုသူတို့ကဟိုပါလေပေါ့ဒီကျွန်တော်တို့ Asia Grocery တွေတက်မှာအဲဒီဆိုင်တွေပေါ့နော်အဲ့ဒါတွေသူကပို့ကြတာကျွန်တော်တို့သူတို့နည်းနည်းလေးကွဲတယ်ကျွန်တော်တို့ကအဲ့ဒီ Asia Grocery ကျွန်တော်အဓိကမထားကျွန်တော် Wholesale အဓိကထားဟာ Wholesale အဓိကထားတဲ့အကြောင်း Wholesale ကကျွန်တော်ထွက်တလို့ Wholesale အကုန်ကြီးကွာတက်မှာဘာမှဟိုလုံးနေစရာမလို
အာရှຫນွေဘွားအမေရိကန်တွေ Pacific ကျွန်းလူမှုအတိုင်းအဝိုင်းဟာသူတို့အတွက်ကိုစားပြုမှုကိုပို့ပြီးတော့အာယုံဆိုင်လိုလားလာကြတယ်လို့ဗုဒ္ဓဟူးနေ့မှာထုတ်တဲ့ Nielsen အစဉ်ခန်းစားကဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကအာရှຫນွေဘွားတွေဟာဝိုင်တိုင်းရင်းမျိုးနွယ်တွင်နဲ့ပစိဖိတ်ကျွန်းသားတွေဟာဆိုရင်ဝယ်ယူသုံးဆွဲနိုင်စွမ်းဒါမှမဟုတ်လေအသုံးပြုနိုင်တဲ့ဝင်ငွေ 1.3 trillion ရှိတယ်လို့လည်းအစဉ်ခန်းစားမှာဖော်ပြပါတယ်။ဒါပေမဲ့လည်းကုန်အမှတ်တစ်စိမ့်နဲ့ဈေးကွက်ထိုးပေါက်ရေးမှာတော့တိုင်းရင်ရိုးရာအစဉ်အလာကိုစားပြုမှုရဲ့အရေးပါမှုကိုဈေးကွက်ထိုးပေါက်သူတွေကြားလေ့လာနေကြရဆဲဖြစ်ကြောင်းအာရှနဲ့ပစိဖိတ်ကျွန်းຫນွေဘွားအများစုကသူတို့ရဲ့ရိုးရာဓလေ့ထုံးတမ်းတွေကိုပြည့်ရဲပြူတာမျိုးဒါမှမဟုတ်လည်းတလွဲဖော်ပြချတဲ့မီဒီယာတွေနဲ့ကြေညာတွေကိုလစ်လျူရှုမထားလို့ချတော့ဘူးလို့လည်းအစဉ်ခန်းစားကထောက်ပြပါဗျာ အာရှနွယ်ပွားအမေရိကန်တွေဟာဝိုင်တိုင်းရင်းတွေနဲ့ပစိဖိတ်ကျွန်းနွယ်ပွားတွေရဲ့64ရာခိုင်နှုန်းဟာဆိုရင်သူတို့ကိုတန်ဖိုးမထားနှိမ်နဲ့ကုန်ပစ္စည်းအမှတ်တရစိတ်တွေကိုဝယ်မသုံးဘူးလို့ပြောဆိုကြကြောင်းလဲစစ်တမ်းမှဖော်ပြပါတယ်။စိုက်ပျိုးရေးလုပ်ငန်းရှင်ဦးစောနိုင်ကတော့အာရှနွယ်ပွားတွေအထူးသဖြင့်မြန်မာနွယ်ပွားတွေရဲ့ဈေးကွက်ကိုရည်ရွယ်ပြီးလုပ်ငန်းတိုးချဲ့နိုင်ရေးအတွက်မှန်းဆနေပါတယ်
။နောက်ဟိုဘယ်လိုကောင်းမလဲ nursery လိုမျိုးပေါ့နော်အဲ့လိုမျိုးပေါင်းပြီးတော့လုပ်မှာပေါ့နော်အဲ့ဒီမှာကျတော့အပင်မျိုးစုံကျောင်းတာလည်းပါမယ်အပင်တွေပြိုးပင်တွေကျောင်းတာလည်းပါမယ်ဒီ site တာလည်းပါနောက်ပြီးတော့ကျွန်တော်ဒီမှာလည်းလူတွေကတအားလာပြီးတော့ကြည့်ကျင်တယ်ဗျအဲ့တချို့ဆိုညားရီတွေပါလာကျင်တယ်အဲ့တော့ကျွန်တော်ကနောက်တော့ဟိုအဆင်ပြေပြီပေါ့ဗျာနော်ပတ်စံလည်းစုမိဆောင်မရှိနေတော့အဲ့လိုမြေကြဲကြဲနဲ့အဲ့ဒီမှာဒီသူတို့လာပြီးတော့ဟိုနေနိုင်ပေါ့နော်အဲ့လိုတွေပါစီစဉ်ထားတာပါဒါကတော့တပိုင်းပေါ့ဘရော့ဇာကတော့ဒီအဲ့လိုမလုံနိုင်တော့မှာပဲဒီအပင်တွေကတော့ကျွန်တော်ထပ်ပြီးချဲ့ဆိုင်မှာပါ
လုပ်ငန်းသစ်တစ်ခုကိုအစပြုတာမှာစွန့်စားရမှုကလည်းရှိနေပြီးအထူးသဖြင့်တော့ဝင်ငွေအမှတ်ခံချက်ဖြစ်တယ်လို့လည်းဦးစောနိုင်ကပြောပါတယ်ရှင်
။မကျိန်းသေးဘူးနော်ဘယ်လောက်ပဲဘယ်ချိန်မှပြန်လာမလဲဆိုတော့မသိသေးဘူးအတီးတီးမှရမယ်နောက်တော့မှအပင်အရွက်ရရောင်းမှရမယ်ဆိုတော့အဲ့ဒီခုကတော့တစ်ခါကြရင်တော့ဒါဟိုပါတော့တွေးရတော့နော်ဘယ်လောက်မှငါဝင်ငွေပွားမယ်မရခင်ချိန်မှကိုဘယ်လိုလောက်ရမယ်ဆိုတော့နည်းနည်းတော့ချိန်ဆထားတော့အဲ့ဒီမှာ
မတ်တန်ဂီထိုင်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်တစ်ဆက်သေးပါပဲအာရှနွယ်ပွားရင်ကျေးမှုအတိမတ်ပြုဝဲအကြောင်းတင်ဆက်ထားတဲ့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေအမေရိကန်ပြည်ထောင်စုလူမှုအတိုင်းဝိုင်းထဲမှာအာရှနဲ့ပစိဖိတ်ကျွန်းဒေသနွယ်ပွားတွေပါဝင်နေတာကိုအတိမတ်ပြုတဲ့ပွဲတွေမှာမြန်မာနွယ်ပွားအမေရိကန်တွေဘယ်လိုမျိုးပါဝင်ကြပါသလဲဆိုတာကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမတ်စုမြတ်မွန်ကတင်ပြထားတာရှုစားနာဆင်ပါရှင်
American ပြည်တော်စုမှာမေလာဟာဆိုရင် AAPI လို့အတူတောက်ခေါ်ရဲအာရှနဲ့ Pacific Joint Data နွယ်ပွား American ရဲ့ရင်ကျေးမှုတမိုင်းနဲ့ဒီအမွေအနှစ်တွေကိုအတိအမှတ်ပြုဂုဏ်ပြုတဲ့လာဖြစ်ပါတယ်။ဒါကြောင့်မို့လို့မေလာတလလုံးမှာ AAPI ပွဲတွေကိုအစိုးရရုံးတွေရင်ကျေးမှုနဲ့ဒီအမှုပညာဆိုင်ရာဌာနတွေကကိုစီစဉ်ကျင်းပကြလို့ရှိပါတယ်။ Virginia ပြည်နယ်အလဲပိုင်းကအာရှနွယ်ပွား American တိုင်းပိုင်းကလည်းဒီ API အထိတ်အမှတ်နဲ့ Asian American Celebration ဆိုပြီးတော့မှပွဲလုပ်လာခဲ့တာအခု2024ခုနှစ်ဆိုရင်26ကျင်းမြောက်ရှိသွားပါပြီ။ဒီပွဲမှာမြန်မာနေပါတွေကလည်းမြန်မာနိုင်ငံကမတူညီတဲ့တိုင်းရင်းသားတွေရဲ့ဒီချင်းချင်းမှုနဲ့အစားအသောက်တွေကိုပွဲထုတ်မိတ်ဆက်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒီမြန်မာပိုင်းဆိုင်ရာပွဲစီစဉ်သူတယောက်ဖြစ်တဲ့မမ်မီမီကိုမေးမြန်းထားပါတယ်ရှင်။
ဒီနေ့ဟောနော် Asian ပွဲမှာညီမတို့ကဒီမြန်မာကိုစားပြုပြီးတော့မြန်မာကချင် community ရဲ့ဒီကမြန်မာ community ရဲ့ပူးပေါင်းပြီးတော့ဒီနှစ်ကလည်းအမှုပညာနဲ့ပတ်သက်တဲ့ theme ဖြစ်တဲ့အတွက်ကြောင့်မြန်မာအမှုပညာနဲ့ပတ်သက်တဲ့ပကြီးတွေနောက်ပြီးတော့အမတို့ဒီမှာကချင် community ရှိတဲ့အတွက်ကြောင့်သူတို့ပြကျင်တာပေါ့နော်သူတို့ community နဲ့ပတ်သက်တဲ့ပြကျင်တဲ့သူတို့အမှုပညာဒီတိုင်းသားကချင်တိုင်းသားတွေရဲ့အမှုပညာပတ်သက်တဲ့အရာတွေကိုပြတာဆွဲဆောင်မှုရှိအောင်ပြသခဲ့ပါတယ်နောက်တစ်ခုကဒီဗမာပြည်ကဒီပန်ယွန်ပေါ့နော်ယွန်နဲ့ပတ်သက်တဲ့ပကြီးကားတွေကိုပေါ့နော်ပြသခဲ့တယ်ရုပ်သေးတွေလည်းပြသခဲ့ပါတယ်မ
နောက်ဒီမှာဒီအစားအသောက်ရောင်းတဲ့အစီအစဉ်တွေလည်းပါတဲ့ခါကြတော့ပေါ့နော်ဘယ်လိုမျိုးဟိုအစားအသောက်တွေဘာအစားအသောက်တွေကိုဒီမြန်မာနိုင်ငံကိုစားပြုပြီးရောက်ခဲ့ရဆိုတာလည်းပြောပြပါပါရှင်
။အစားအသောက်တွေကတော့ဒီဗမာလက်ဖက်တုပ်ပေါ့နော်ဒီမှာလည်းနာမည်ကြီးရဲ့ဆိုတော့ဗမာလက်ဖက်တုပ်ကိုရောင်းတယ်။နောက်တစ်ခုကဒီကချင်တိုင်းသားအစားအစာဖြစ်တဲ့ကချင်ကြက်သားကချင်ချက်ငါးပေါင်နောက်ပြီး chicken puff အဲ့လိုအစားအသောက်တွေကိုရောင်းရောင်းခဲ့ပါတယ်။
အဲ့မှာတခုမေးချင်တာကဒီဥစား Virginia အလဲပိုင်းကဒီအာရှနယ်ပွားဒီအတိုင်းဝိုင်းနေပေါ့နော်လူမှုအတိုင်းဝိုင်းကလုပ်တဲ့အစီအစဉ်ဖြစ်တော့အမတို့ဒီ Virginia အလဲပိုင်းမှာကဒီမြန်မာတွေနဲ့နောက်ကချင်တိုင်းရင်းသားတွေများလို့လားဒီပွဲမှာကချင်တွေပါဝင်နေဆိုတော့တခြားတိုင်းရင်းသားတွေရောရှိလားအဲ့ဒါလည်းနည်းနည်းရှင်းပြပါလားရှင
်ဒီ Richmond မှာကချင်တိုင်းရင်းသား community ကတော်တော်ကြီးပါတယ်နောက်တစ်ခုကဒီဗမာအတိုင်းဝိုင်းဒီဗမာတိုင်းဗမာပေါ့နော်ဗမာတိုင်းသားတွေရှိရဲနောက်တစ်ခုကကရင်တိုင်းသားတွေရှိရဲဒါပေမဲ့အများစုကကချင်တိုင်းသားတွေကဒီ Richmond နေကြတဲ့အတွက်ကြောင့်ဒီကချင်တိုင်းသားတွေကပူပေါင်းမျိုးဖြစ်တာပါ
။နောက်ပြီးဒီမှာဟိုဆင်ပြင်းဖျော်ဖြေပွဲတွေလည်းပါတယ်လေ။ဒီကိုယ့်ရဲ့နိုင်ငံညင်ကျေးမှုတွေကိုပြသတဲ့ဖျော်ဖြေပွဲတွေလည်းပါတဲ့ခါကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမားတို့ဘယ်လိုမျိုးဆင်ပြင်းဖို့ဖျော်ဖြေခဲ့တယ်လဲဆိုတာလည်းပြောပြပါရှင်
။ဒီနှစ်ကတော့ညီမတို့ရှမ်းဒါတိုင်း အကနဲ့ဖြောပြပါတယ်အာမခင်အကမင်းနဲ့အာကပြပြီးတော့ဖြောပြပါတယ်အားလုံးလည်းဒီတရားလူတွေလည်းတော်တော်နှစ်သက်အာကြပါတယ်ဒီကောင်မခင်အကအရန်ထန်လန်ချစ်ပါတယ်တခြားအကတွေကသူကကတတ်ပါတယ်နောက်တစ်ခုကဘာမှအကရှန်အာဒါဆိုင်အကအကမျိုးတော်တော်များများကိုသူကတတ်တဲ့အတွက်ငငယ်လေးရတင်တာတဲ့အတွက်ကြောင့်သူကကျွမ်းကျွမ်းကျင်အာကတတ်ပါတယ်
ဆိုတော့ဒီပွဲကိုလူတွေကလည်းအဆုံလာကြတယ်ပေါ့လေနော်ဒီအခြားຫນွေပွဲတွေဒီမကောင်းဒီအမေရိကန်တွေလည်းလာကြတဲ့ခါကျတော့ကိုယ့်ရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုမျိုးပြတာတွေအစားအသောက်တွေမိတ်ဆက်တာတွေနဲ့ပတ်သက်လို့စိတ်ဝင်စားဖို့ဘယ်လောက်ရှိရလို့ပြောပြနိုင်မလဲရှင်စိတ်ဝင်စားမှုတော်တော်ရှိကြပါတယ်ဒီအဓိကတော့ဟိုလာကြည့်တဲ့လူတွေကပေါ့နော်ဒီအစားအသောက်ကိုဟို
ဟိုဘာနော်စိတ်ဝင်စားတယ်အဓိကလက်ဖက်သုံးပေါ့နော်အဲ့ဒါကိုသူတို့ကဒီ tea leaf salad ကဒီဟိုဗမာပြည်မှာဗမာပြည်ရဲ့ unique snack ပေါ့နော်အဲ့ဒါဆိုအဲ့ဒါကိုအဓိကတရိုင်းလုပ်ကြတယ်နောက်သူကကချင်စားစားစာတွေလည်းတရိုင်းလုပ်ကြပါတယ်သူတို့ဟုတ်ဆိုတော့ဒီပွဲတော်ကဒီအခုဒီမေလမှာဒီ
AAPI ကုန်ပြုပြီးတော့မှဒီဗာဂျီးနီးယားအလဲပိုင်းမှာရှိတဲ့အာရှနယ်ပေါ်အမေရိကန်လူ့အသိုင်းအဝိုင်းတွေနဲ့ပွဲတော်ဖြစ်တယ်ပေါ့လေဆိုတော့ အဲကြောင့်မို့ညီမတို့လည်းတခြားတိုင်းပြည်တွေသွားတခြားကัลချာပူတွေသွားပြီးတော့လေ့လာဖြစ်ပါတယ်အဓိကညီမဟိုလေ့လာဖြစ်တာတော့ဒီဂျပနီးအာသူတို့ရဲ့ကัลချာကိုအဓိကထားပြီးလေ့လာဖြစ်ပါတယ်သူတို့ကัลချာပူမှာသူတို့ကဆမူရိုင်ဝစ်စုံအပြည့်စုံပြသခဲ့တယ်နောက်တစ်ခုကဂျပနီးအာကီမိုနိုနဲ့ပတ်သက်တာတွေနောက်ပြီးတော့အာတ်ဒီပိန့်တင်း
အကုန်လုံးတည်တည်ချာချာပြသခဲ့ညီမတော်လေးကိုလေ့လာခဲ့ပါတယ်နောက်တစ်ခုကလည်းဗီယက်နမ်မီးစ်နဲ့ထိုင်းလန်အော်ကွန်မြူနတီကလည်းတော်တော်ပိုရရပြသခဲ့ပါတယ်ဒီပွဲမှာဒီဟိုကလေးတွေအတွက်လည်းစိတ်ဝင်စားစရာအစီအစဉ်တွေလုပ်ထားတာတတိထားမိပါတယ်သူတို့အတွက်ကိုနေရာတည်တဲ့လုပ်ထားပြီးတော့မှဟိုစပါလေနေရာပေးပြီးစီစဉ်ထားတာတွေ့ရဆိုတော့ဒီအမေရိကန်မှာမွေးအမေရိကန်မှာကြီးတဲ့ဟိုကလေးတွေအနေ
ရေးကြီးတယ်လို့ရောအမအနေနဲ့ပြောချင်လဲရှင
်ကလေး activities တွေညီမဦးဆောင်ပြီးတော့ passport activity တခုကိုလုပ်ခဲ့ပါတယ်ညီမတို့က passport လေးတွေကိုဝင်လာရှင်ကလေးတွေကိုပေးပါရင်ညီမလောက်တာ custom stamp လေးပေါ့နော်ဒီတိုင်းပြည်တစ်ခုရဲ့ name နဲ့ခီးသွွားအစဉ်ပြေပါစီပေါ့နော်အဲ့လို stamp လေးတွေကိုလောက်ထားတဲ့တိုင်းပြည်အကုန်လုံးဒီ culture book တွေမှာဟိုသူတို့ပေးဝေခဲ့ပါတယ်အဲ့ culture book လေးမှာသူတို့ passport လေးကိုယူပါပြီးတော့culture book တိုင်းအဲ့ stamp လေးနဲ့သူတို့ passport လေးကိုအထုပေးပါတယ်အဲ့တော့သူတို့ဒီ culture book လေးကိုလေ့လာပြတာပေါ့နော်ဒီ culture book တွေကိုသွားလေ့လာအများဆုံး stamp ရလို့ရှိရင်လက်ဆောင်ကောင်းကောင်းပေးမယ်ပေါ့နော်အဲ့ gift activities ကိုလုပ်ခဲ့ပါတယ်အဲ့ဒီအတွက်ကြောင့်သူတို့ကပုံပြီးစိတ်ဝင်စားခဲ့လို့ထင်ပါတယ်ကလေးလေးတွေကလည်းသူတို့အကလေးတွေနဲ့ဖျော်ပြပါတယ်တခြားကလေးလေးတွေကသူတို့ရဲ့ဘိုးဘွားဒီယဉ်ကျေးမှုကို promote ပေါ့နော်အားပေးရဲ့အနေနဲ့သူတို့ကဝင်ပြီးပါဝင်ဆင်နွှဲရဲ့အတွက်ကြောင့်အဲ့ဒီတခြားကလေးတွေတွေ့တဲ့အခါမှာအဲပေါ့နော်သူတို့အတွက်ပို့ပြီးတော့ဂုံယူပြီးတော့ပို့ပြီးတော့ပါဝင်ခြင်းနဲ့စိတ်ဖြစ်မယ်လို့ထင်ပါတယ
် Virginia ပြည်နယ်ရဲ့မြို့တော် Richmond မှာဒီ Virginia အလယ်ပိုင်းအာရှနယ်ပေါ် American လူမှုအသိုင်းအဝိုင်းကစီစဉ်ခြင်းပါတဲ့ Asian American Celebration ပွဲမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဒီပါဝင်ပွဲစီစဉ်ခဲ့သူမတ်မီမီဖြစ်ပါတယ်ရှင်နောက်နှစ်ပွဲတွေကြရင်မြန်မာຫນွယ်ဘွားမျိုးဆက်တွေပို့ပြီးတော့ပါဝင်လာကြဖို့အတွက်ကိုလည်းသူကဖိတ်ခေါ်ပါရရှင်။ကျမဆုမြတ်မ
မဆုမြတ်မရဲ့လူမှုရှုခင်းအစီအစဉ်ပါရှင်။ဆက်ပြီးတော့မယေသနာကျော်တင်ဆက်တဲ့10မိနစ်သတင်းတိုလေးတွေရှုစားနာဆင်ကြအောင်ပါ။
စွန်းစားအားကစားဝါသနာပါသူတွေအကြိုက်တွေ့မဲ့နေရတာကတော့အမြင့်985ရေမှာရှိတဲ့ကြိုတရာဖြစ်ပါတယ်။အီတလီနိုင်ငံအလယ်ပိုင်းစိမ့်နဲ့နဲ့အမ်ဘရီယာဒေတာမှာဆောက်လုပ်ထားတာဖြစ်ပြီးတော့မြေပြင်ကိုကောင်းငယ်မြင့်ညက်တကောင်ရဲ့မြင်ကွင်းလိုမျိုးတွေ့နိုင်မှာပါ။တရာကရှေးရံဘက်ရွာနဲ့ရွာကိုဆက်သွယ်ပေးထားပြီးတော့ဥရောပသမဂ္ဂရဲ့ထောက်ပံ့မှုနဲ့တည်ဆောက်ထားပြီးတော့ aphu ga euro ngwe tatan ngwe kaun ja ba yi ti bae yo ya da ra pong san phit pyo aw ngou jin no kaung ngin ga ni si ji ni dilo phit ni ba yi tain la ye na nya san to taung saung ywa le ne ale khe le ya selan no ywa le ko chait set tha ne da ra phit ba yi chu da ra shi mai wet law shi pyo ae da ra ba ma phet pho so yin no na yo wet law ga ni pyo 45 min law ja aw shao ya ba yi da ra ga kaung ngin ne ma lo phit ni lo jao sia kaung ya le the ဒါအချင်းနေနှုံးနေကြတဲ့မှာနေရာကလည်းလွတ်နေသေးတာပါဒါမဲ့မကြောက်ပါနဲ့เนาะတရားပေါ်ကနေပြီးတော့ခြေချောပြုတ်မကြအောင်လို့ကပတ်ကျိုးနဲ့ဆွဲပြီးတော့တရားမှာချိတ်ပေးထားတာဖြစ်ပါတယ်ဂျာမနီနိုင်ငံ Alps Town and Data ရဲ့တဘာဝရှုခင်းအလှတို့ကြောင့်နာမည်ကျော်တဲ့နိုင်ငံတောင်ပိုင်း Bavaria ပြည်နယ်မှာအခုနောက်ထပ်တဘာဝအလှတစ်ခုတိုးလာပါတယ်ခရမ်းရံရောင်ရေကန်မှာဗာဗာရီယာဒေတာကြောက်တွင်းကရေကန်ထူးထူးခြားခြားခရမ်းရံကိုပြောင်းသွားတာဖြစ်ပါတယ်လူတွေဆေးရောင်ချေတာမဟုတ်ဘဲနဲ့တဘာဝအတိုင်းဖြစ်ပြီးတော့ဒီကန်တွေကရေတွေအများရန်တော့ဒီလိုအရာဖြစ်နေမှာမဟုတ်ပါဘူးရေကန်တွေကဆယ်ဖာဘက်တီးရီးယားတွေရေမျက်နှာပြင်ပေါ်တက်လာလို့ဒီလိုအရာပြောင်းသွားတာပါဘက်တီးရီးယားတွေကများသောအားဖြင့်အောက်ဆီဂျင်မရှိတဲ့ရေအောက်ပိုင်းမှာနေတာဖြစ်ပါတယ်တခါတလေတဘာဝအပြောင်းလဲဖြစ်ပြီးတော့ဒီလိုမျိုးဓာတ်သဘောတွေကမောက်ကမဖြစ်ကုန်တတ်ပါတယ်ကရနိုက်ဆိုတဲ့သဘာဝအရောင်ဓာတ်ကြောင့်ဖြစ်တယ်လို့ဒေသနာပတ်ဝန်းကျင်အရာရှိတွေကပြောပါတယ်။နောက်ကြရင်တော့ဘက်တီးရီးယားတွေရေအောက်ကိုပြန်မြုပ်သွားပြီးတော့ကံရေကငကိုတိုင်းပြန်ဖြစ်သွားတာပါတယ်။ဒီကံမှာအခုလိုမျိုးခရမ်းရောင်မျိုးအရင်ကလည်းပြောင်းပူးပြီးတော့2020ခုနှစ်ကတခါ2021ခုနှစ်ကတခါဖြစ်ပါတယ်။တဲ့68နှစ်ပြည့်သွားတဲ့ညဝင်မကြီးဖာတူဖြစ်ပါလေ။အေပီလမှာအသက်68နှစ်ပြည့်သွားလို့သူဟာကမ္ဘာအသက်ရှည်ဆုံးဂေါ်ဇီလာညဝင်ဖြစ်သွားပါလေ။ညဝင်ဖော်ဖွားဖာတူရဲ့မွေးနေ့ပွဲကိုသူနေတဲ့ဂျာမနီနိုင်ငံဘာလင်တရိတ်ဆိုင်ရုံမှာကျင်းပခဲ့ပါလေ။သူ့မွေးနေ့မှာတော့သူ့ရဲ့အကြိုက်တတိချင်းလက်ဆောင်ရခဲ့ပါလေ။တတိတွေကတရားများလို့တာမန်အချိန်ဆိုရင်သူအတိမစားရပဲနဲ့ဟင်းဒီဟင်းရွက်တွေပဲစားရတာပါ။ဆရာဝန်ကဒီတခါတော့သူပျော်သွားအောင်လို့လိုလိုက်တယ်လို့ဆိုပါလေ။သူကကိုပိုင်ခြံဝင်းနဲ့အေးအေးဆေးနေရတာဖြစ်ပြီးတော့သူ့ရဲ့မျိုးလူမျိုးဝင်နေစီသွားလဲခြင်းနဲ့အခါမှာတော့လဲလို့ရပါတယ်။တဘာဝကတောတောင်ထဲမှာဆိုရင်တော့မျိုးဝင်တကောင်ကအသက်30လောက်ပဲနေရတတ်ပြီးတော့အသက်50ထက်ပိုနေရရင်တော်တော်ကိုထူးဆန်းနေပါပြီ။ဘာလင်တရိတ်ဆိုင်ရုံမှာဖောဖွားဖားတူတဲ့အသက်ကြီးတဲ့ဂျိုးဂျာငှက်ကြီးအင်ကိုအသက်85နှစ်နဲ့ဒီနေ့နှစ်ဆပိုင်းမှာကွယ်လွန်သွားပြီးတဲ့နောက်မှာတော့သူကဒီတရိတ်ဆိုင်ရုံမှာအသက်အကြီးဆုံးတရဝါဖြစ်ပါတယ်။တငါနာနီတငါဆိုရဲမြမဆူရိုးလိုမျိုးရဲစခန်းနာနီရဲကားတန်ထွေအောင်လို့မိတန်ကျူးတဲ့နှစ်ကလေးဖြစ်ပါတယ်ဒီကနေ့ကအင်္ဂါနေ့တောင်လေပိုင်းဒေတာဘစ်စတာမြို့လမ်းရဲတက်ဖွဲ့အခြေဆိုင်စခန်းမှာရဲတွေဒီနှစ်လေးကြောင်ထင်အောင်ထင်မှာဖြစ်ကုန်ကြရတာပါအတန်တို့လုတ်တဲ့စကားတင်ပြလို့ရတဲ့ကြက်တူရီမျိုးမဟုတ်တဲ့ဒီနှစ်လေးကရဲစခန်းနာကတစ်ပင်ပေါ်ကနေပြီးတော့ရဲကားအော်အော်တန်လို့လိုက်တူပြီးတော့အော်နေလို့ဖြစ်ပါတယ်။ Thames Valley ရဲတပ်ဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုထဲမှာဒီတစ်ပင်ထက်ကငှက်လေးဗြိတိသျှရဲကအော်အော်ဆွဲတဲ့နဲ့တစ်ထပ်သေးတူအောင်လိုက်တူအော်နေတာတွေ့ရပါတယ်။ငှက်အော်တန်ကတူလွန်းလို့ရဲရာရှိတွေကဆက်ကြောင်ပြီးတော့ရဲကကအော်အော်တန်မြင်နေတယ်လို့တော့ထင်မိကြတာပါ။ရဲဌာန Facebook စာမျက်နှာမှာသူတို့ကဗီဒီယိုတင်ထားပြီးတော့ဒီဗီဒီယိုကအစ်စ်ပါနောက်ထားတာမဟုတ်ပါဘူးလို့ရေးထားပါတယ်။
မေးသနာကျော်ရဲ့10မိနစ်သတင်းလေးတွေပါရှင်။နောက်ဆုံးသတင်းရှင်းချုပ်ကိုကိုစော်ဝင်းလိုက်တလဲပြောပြပေးပါအောင်ရှင
်။မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကပေးနေတဲ့ဖွံ့ဖြိုးရေးအကူအညီတွေကိုလုံခြုံရေးအခြေအနေအရဆိုင်းငံ့ထားပြီးပြန်လည်သုံးသပ်ပေးဖို့ထိုင်းနိုင်ငံအင်းနီချင်းတိုက်ပြည်များအတွက်ဖွံ့ဖြိုးစီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအေဂျင်စီနေတာအကြီးအကဲကထိုင်းအစိုးရကိုတိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့ဟာမတ်အဖွဲ့အစည်းဂါဇာတောင်ပိုင်းမှာရှိတဲ့ရာဖာမြို့အပါအဝင်ဂါဇာကမ်းမြောင်မှာဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ပွဲပြီးသွားတဲ့အခါပါလက်စတိုင်းဒေသတစ်လျှောက်မှာအခြေအနေတွေဆိုးရွားလာမှဆိုးတဲ့အတွက်အမေရိကန်ကထိုးစစ်ဆင်တိုက်ခတ်ခြင်းမပြုဖို့တားဆီးနေတဲ့ကြားကအစ္စရေးကလှုံ့ဆော်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းကြေညာကိုကိုဇော်ဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးဂိလ်နဲ့ခနောလီယစ်တင်တော့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ပေးခဲ့တဲ့အတွက်ကျေးဇူးထူးပဲတင်ရှိပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသေးရှင်